Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2024ခုမေလ17ရက်စနေနေ့မနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကပါတပြိုင်တည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ဖက်တန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားပါမယ်။
ယူကရိန်းတို့အရေးပေါ်စီးရေးအကူအညီအဖြစ်တမရကအမေရိကန်ဒေါ်လာတန်400ချထားပေးမှဖြစ်ကြောင်းတမရအိမ်ဖြူကတောက်ကြံနေမှကြေညာပါဗျ။မြန်မာရွှေပြောင်းအလုသမားအများစုရှိရာထိုင်းနိုင်ငံကခရိုင်၅ခုမှာကနအူဇီဝကိုကြီးအချက်အလက်တွေစတင်ကောက်ယူနေပါပြီ။ဖျားသုံးစုမှာတောက်ကြံနေကလက်နက်ကြီးပြစ်ခတ်မှုတွေဘုံကျဲတာတွေကြောင့်ဒေသခံတွေအိမ်ကြီးချင်းထိုင်းနိုင်ငံနဲ့ထွက်ပြေးသိမ်းရှောင်ကြရပါတယ
်။အခုလိုနောက်ဆုံးရသတင်းတွေအပြီးမှာတော့ရခိုင်ပြည်နယ်ရဲ့ရိုဟင်ဂျာတွေနဲ့လူမျိုးရေးပြဿနာဖြစ်လာမှာကို ICG ကစိုးရိမ်ပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာမွတ်စလင်အမျိုးသားတွေကိုအစွန်းရောက်အဖွဲ့တွေကဖမ်းဆီးမှုတွေရှိနေတယ်လို့ဒုက္ခသည်တွေကပြောပါတယ်။ဒီအကြောင်းအရာတွေနဲ့ပတ်သက်တဲ့သတင်းပေးပို့ချက်တွေကိုဥစွာတင်ပြပေးပါမယ်။အဲ့ဒီနောက်မှာတော့သတင်းမီဒီယာတွေကမြန်မာနိုင်ငံအမျိုးသမီးအစည်းအဝေးသုဒ္ဓဆုံနဲ့အမေရိကန်တခွင်သိပ္ပံနဲ့နည်းပညာစတဲ့အဘတ်စင်ကဏ္ဍတွေကိုလည်းတင်ပြပေးပါမယ်။အခုတော့သတင်းတွေကိုဒေါခင်မျိုးသက်ကပြောပြမှာပါခင်ဗျာ။
ဂါဇာကဆေးရုံတွေနားမှာရာနဲ့ချီတဲ့အလောင်းတွေပေါဝင်တယ်လို့ပြောတဲ့အစုလိုက်ပြုံလိုက်မြှုပ်နှံထားတာတွေနဲ့ပတ်သက်ပြီးတီးကြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေချက်ချင်းလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတောက်ကြံနေမှာတောင်းဆိုလိုက်ပါတယ်။ဂါဇာကနက်ဆန်နဲ့ရှီဖာဆေးရုံတွေမှာနဲ့ဖုံးကျင်တဝိုက်မှာအမျိုးသမီးတွေကလေးငယ်တွေနဲ့အသက်ကြီးရွယ်ကြီးတွေပေါဝင်တဲ့အလောင်းရာပေါင်းများစွာပေါဝင်တဲ့အစုလိုက်မြှုပ်နှံထားတဲ့နေရာတွေတွေ့ရတယ်ဆိုတဲ့သတင်းတွေကြောင့်အထူးစိတ်ပူကြောင်းလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကကြီးညာချက်ထုတ်ပြန်ပြောဆိုတာဖြစ်ပါတယ်။ဒါအပြင်ဒီကိစ္စအတွက်ကျွလွန်သူတွေတာဝန်ခံတာဝန်ယူမှုရှိအောင်လုပ်ဖို့လိုသလိုဒါဟာနိုင်ငံတကာလိုက်နာရမယ့်ဥပဒေကိုချိုးဖောက်မှုရှိမရှိဒီကြလွတ်လပ်စွာသေးသေးချာချာချက်ချင်းစုံစမ်းစစ်ဆေးရမှာဖြစ်ပြီးစုံစမ်းစစ်ဆေးသူတွေကိုလည်းဒီလိုမြှုပ်နှံထားတဲ့နေရာတွေစီကိုအတားအဆီးမရှိတွားရောက်ခွင့်ပေးဖို့လိုတယ်လို့ပြောပါတယ်။အောက်တိုဘာ9ရက်ဟာမတ်စ်တွေရဲ့တိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့အစ္စရေးရဲ့ဂါဇာတိုက်ခိုက်မှုတွေအတွင်းအစ္စရေးတပ်တွေဟာဂါဇာကဆေးရုံတွေကိုထပ်တလဲလဲစီးနင်းခဲ့တာပါ။အစ္စရေးကဟာမတ်စ်တွေဟာဒီဆေးရုံဝင်တွေကိုသူတို့ရဲ့ကုကဲရေးဌာနတွေဖြစ်အသုံးချနေတယ်လို့ဆက်ဆွဲတယ်လို့ဒီဆေးရုံဝင်တွေနားမှာပဲဟာမတ်စ်တွေကအစ္စရေးတစားကန်တွေကိုထိမ့်သိမ်းထားတယ်လို့ပြောပါတယ်။ဂါဇာကမ်းရောင်ဒေသအတွက်အရေးပါတဲ့လောင်စာဆီတင်သွင်းတဲ့နယ်စပ်ဂိတ်တွေကိုအစ္စရေးဘက်ကပြန်ပြီးဖွင့်မပေးရင်ဂါဇာဒေသတလွှားလူသားစာနာမှုအကူအညီပေးလုပ်ငန်းတွေဟာရပိုင်းတွင်မှာပဲရက်ဆိုင်သွားနိုင်တယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကသတိပေးလိုက်ပါတယ်။ဒါဟာမကြုံစဘူးအထူးအရေးကြီးတဲ့အရေးပေါ်အခြေအနေတရက်လို့လည်းကုလသမဂ္ဂအဖွဲ့တွေကသတ်မှတ်ထားတာပါ။ဂါဇာက UNICEF အဖွဲ့အရေးပေါ်အကူအညီပေးဆိုင်ရာပူးပေါင်းဆောင်ရွက်အကြီးအကဲတာဝန်ခံ Hamish Yang ကတော့အခုဆိုဂါဇာကမ်းမြောင်ဒေသတွေကိုလောင်စာဆီလုံးဝမဝင်သလိုလူသားစာနာမှုအကူအညီတွေဝင်မလာတာလည်း9ရက်ရှိနေပြီဖြစ်ကြောင်းတောက်ကြတဲ့ Geneva သတင်းစာရှင်းလင်းပွဲမှာပြောပါတယ်။အစ္စရေးတပ်တွေဟာအီဂျစ်နဲ့ဂါဇာကြားကရာဖာနယ်စပ်ခိတ်ကိုအင်ဂါနေ့ကစပြီးတော့ဂါဇာဗက်ချမ်းကနေပိတ်ထားလိုက်တဲ့အတွက်ဂါဇာကိုဝင်ရောက်မဲ့အကူအညီအလုံးရပ်ဆိုင်းသွားတာလည်းဖြစ်ပါတယ်။ဗိုလ်ထုနေကတော့အစ္စရေးကသူတို့ရက်တော်ကြာပိတ်ထားတဲ့ဂါဇာဘက်ကိုဝင်တဲ့ KM ရှာမလုံနယ်စပ်ခိတ်ကိုပြန်ပြီးဖွင့်ပေးမယ်လို့ပြောပေမဲ့အဲဒီကနေလူသားစာနာမှုအကူအညီဝင်ရောက်တာတခါမှမတွေ့ရဘူးလို့ကုလသမဂ္ဂကပြောပါတယ်။ယူကရိန်းအတွက်အရေးပေါ်ဆေးအကူအညီဖြစ်နေသမရကအမေရိကန်ဒေါ်လာသန်း400ချထားပေးမှဖြစ်ကြောင်းသမရအိမ်ဖြူကတောက်ကြနေမှကြေညာပါတယ်။ဒါဟာအစိုးရတရအနေနဲ့လွတ်တော်အတည်ပြုချက်ရယူဖို့မလိုအပ်ဖဲပန်နဂန်စစ်ဌာနချုပ်ရဲ့ဝန်ဆောင်မှုနဲ့လက်နက်ခင်းရံတွေလွှဲပြောင်းယူပိုင်ခွင့်ရှိတဲ့သမရရဲ့လုပ်ပိုင်ခွင့်အာဏာရပေးရတာလည်းဖြစ်ပါတယ်။ဒါဟာယူကရိန်းအတွက်ဒေါ်လာဘီလျံ60ကျော်ပေါဝင်တဲ့နိုင်ငံရချအကူအညီအတွက်လွတ်တော်ကနေအသုံးချေဒေါ်လာ95ဘီလျံချထားပေးခြင်းကစပြီးဘိုင်ဒန်အစိုးရအဖွဲ့ရဲ့တက်တဲ့အချိန်မြောက်ယူကရိန်းအတွက်အရေးပေါ်စီးရေးအကူအညီပေးလိုက်တယ်ဖြစ်ပါတယ်။ယူကရိန်းဟာသူ့ပိုင်နေမီတွေရုရှားကျူးကျော်တိုက်ခိုက်နေမှုတွေရက်ဆိုင်ဖို့အပြင်းထန်ကြိုးစားနေရချိန်မှာအခုလိုအမေရိကန်ကအရေးပေါ်လက်နက်အကူအညီတွေကိုပေးတာပါ။ရုရှားဟာယူကရိန်းရဲ့အရှိမောင်နေဆက်ဒေသမှာနောက်ထပ်စစ်မျက်နှာတပ်တစ်ခုကိုဖွင့်ပြီးထိုးစစ်ဆင်ဖို့လုပ်နေတယ်လို့အမေရိကန်အရာရှိတူကတောက်ချနေမှာ Reuters သတင်းကိုပြောပါတယ်။အခုယူကရိန်းအတွက်ပေးမဲ့စီးရေးအကူအညီတွေမှာလေကြောင်းရန်ကာကွယ်ရေးစနစ်ဖြစ်တဲ့ မြေပြင်ကနေဝင်ရင်ဖြစ်မစ္စဲဒုံးကြီးတွေလက်နဲ့ခဲရန်တွေနဲ့လက်နဲ့တွေတန်ကားဖြတ်လက်နဲ့တွေတန်ချက်ကားကားတွေနဲ့တိုက်ပွဲတွေမှာသုံးတဲ့လက်နဲ့ငယ်တွေပါပါဝင်တယ်လို့တာဝန်ခံအရာရှိတူကဗီဒီယိုကိုပြောပါတယ
်ဗီဒီယိုအမေရိကန်ဒံမနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ခါစနေမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းအလို့သမားအများစုရှိရာခရိုင်၅ခုမှာရွှေ့ပြောင်းဝင်ရောက်လာသူတွေနဲ့တိုင်းပြည်ကိုဆွန့်ခွာလာခဲ့သူတွေကိုအများပြည်သူချမ်းမာရေးကိစ္စအတွက်ကိုရေးအချက်လက်တွေကောက်ယူတဲ့ကနဦးအစီအစဉ်တခုကိုလှုပ်ဆောင်နေတယ်လို့ထိုင်းစုကတာဝန်ရှိသူတွေကိုကိုးကားပြီးမေလ10ရက်နေ့ကဗနာမသတင်းမှာဖော်ပြထားပါတယ်။ဒီအစီအစဉ်ကလိန်ဆက်ဆံမှုကနေတဆင့်ကူးစက်နိုင်တဲ့ HPV နဲ့ COVID-19 တို့လိုကူးစက်ရောဂါတွေနဲ့ပတ်သက်ပြီးကာကွယ်ဆေးထိုးပြီးမပြီးအဓိကအသိရှိနိုင်မှုဖြစ်တယ်လို့ထိုင်းကူးစက်ရောဂါထိန်းချုပ်ရေးဌာနကပြောပါတယ်။ဒီအစီအစဉ်ကိုအမျိုးသားကွန်ပျူတာနည်းပညာဌာနနဲ့ပူးတွဲပြီးတော့လှုပ်ဆောင်တာလည်းဖြစ်ပါတယ်။ရွှေပြောင်းဝင်ရောက်လာသူတွေကာကွယ်ဆေးထိုးပြီးမပြီးသိနိုင်ဖို့နဲ့ဘယ်နှကြိမ်ထိုးပြီးပြီဆိုတာသိဖို့ဖြစ်ပါတယ်။လူတထောင်လောက်ကိုအချက်လက်ကောက်ယူပြီးလဲဖြစ်ပါတယ်။မြန်မာရွှေပြောင်းအလုပ်သမားတွေအများစုရှိတဲ့ခရိုင်တွေဖြစ်တဲ့ Tuck, Smoke Second, Prachap, Creekan အပါဝင်ခရိုင်၅ခုမှာပထမဦးဆုံးလှုပ်မှာပါ။အချက်လက်ကောက်ယူရမှာမျက်နှာနဲ့မျက်လုံးတွေကိုကွန်ပျူတာစနစ်နဲ့မှတ်သားတာတွေလည်းပါဝင်တဲ့အတွက်ရွှေပြောင်းအလုပ်သမားတွေရဲ့ပုံပန်းသဏ္ဍာန်နဲ့ကိုယ့်ရဲ့အချက်လက်တွေပါဝင်။လုံခြုံရေးအတွက်လုံသမားရေလှုပ်ရှားသူတွေကတော့စိုးရိမ်ပူပန်နေကြတာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံဆန်ကလာပူရီမြို့နီးမြန်မာနိုင်ငံဖျားသုံးစုပင်မှာတော့တောက်ကြံတဲ့နေ့လယ်ပိုင်းကတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ရာဂနန်းရှိတဲ့စစ်ပြေးဒုက္ခသည်တွေထိုင်းနိုင်ငံထဲကိုထွက်ပြေးလာကြတယ်လို့ထိုင်းနိုင်ငံထုတ်ဘန်ကောက်ပို့စ်သတင်းမှာရေးပါတယ်။ဖျားသုံးစုအနည်းတော့တိုက်ပွဲတွေဖြစ်ပွားပြီးလက်နက်ကြီးတွေဘုံးတံတွေကြားခဲ့ရတယ်လို့မီးခိုးလုံးတွေလည်းပေါ်ထွက်လာခဲ့တယ်လို့ထိုင်းဘက်ကမျက်မြင်သက်သေတွေကပြောပါတယ်။ဒါပေမဲ့ဘယ်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်တယ်ဆိုတာအတိအကျမသိရသေးပါဘူး။ဒေသခံတွေကတော့ဖျားသုံးစုမှရှိတဲ့စကစတိုင်ရင်184နဲ့တော်လိုင်းတပ်ဖွဲ့တွေကြားတိုက်ပွဲလို့ပြောပါတယ်။ဒီဒေသမှာ KNU PDF နဲ့မွန်တော်လိုင်းတပ်ဖွဲ့တွေလည်းရှိပါတယ်။ဘယ်ဖွဲ့နဲ့တိုက်ပွဲဖြစ်တယ်ဆိုတာကိုမသိရသေးပါဘူး။ပြီးခဲ့တဲ့ရက်ကတော့ထိုင်းနယ်စပ်မြောက်ရီမြို့မှာစစ်ကောင်စီတပ်တွေနဲ့KNU PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ဖျားသုံးစုကမြောက်ရီကနေတောင်ဘက်မိုင်90ကျော်မှာရှိပြီး KNU တပ်မဟာ6နဲ့ထိစပ်တဲ့နေရာလည်းဖြစ်ပါတယ်။ဖျားသုံးစုဒေသခံ100ကျော်လောက်ဟာထိုင်းနိုင်ငံတွင်ထွက်ပြေးလာခဲ့ပြီးတော့ထိုင်းဘက်ကအမှတ် 13 နေကြားဆောင်တပ်ပါဝင်ရဲတပ်ဖွဲ့တွေကနေဆက်ကိုစောင့်ကြပ်ထားတာဖြစ်ပါတယ်။အာဖဂန်နစ္စတန်မြောက်ပိုင်းဒေသဘဂလန်ပြည်နယ်မှာမျိုးမိုးကြီးရေရှမ်းတဲ့အတွက်အနည်းဆုံး82ဦးသေဆုံးတယ်လို့တာလီဘန်အာဏာပိုင်တွေကပြောပါတယ်။အာဖဂန်တဘာဝဘီအန်အေစီမံခန့်ခွဲဌာနအကြီးအကဲကဗီအိုကိုပြောရမှာတော့တောက်ဆုံးသူတွေရှိနေတာကြောင့်တည်ဆုံးသူရေတွက်ဟာအခုတည်းပိုးပြီးတိုးလာနိုင်တယ်လို့ပြောပါတယ်။ရေလွှမ်းမှုတဲ့အတွက်ဘက်ကလန်ပီနဲ့တလွှားမှာရေလွှမ်းမှုမှုကြောင့်ရှွံ့ညွံ့နေအပြိုပြက်ပုံတွေအောက်မှာရှိနေနိုင်တဲ့တောက်ဆုံးနေသူတွေကိုတာလီဘန်လုံခြုံရေးတွေပါဝင်တဲ့ကယ်ဆယ်ရေးအဖွဲ့တွေကလိုက်ပြီးတော့ကြိုးစားကယ်ထုတ်နေတာပါ။စီးပွားရေးချွတ်ချုံကျနေတဲ့အာဖဂန်စတန်နိုင်ငံရဲ့ပြည်နယ်30ကျော်မှာဧပြီလလည်းဘိုင်းကဆွားပြီးမိုးကြီးရေရှမ်းပြီးအ ਨੇ ဆုံးလူ100ကျော်တေဆုံးကြရတဲ့ပြင်နေ1000လောက်လည်းပျက်စီးကြရတာပါစိုက်ပျိုးမြေဧက6000လောက်လည်းပျက်စီးကြရတယ်လို့ပင်မလမ်းမကြီးတွေတံတားတွေသုံးမရတော့တဲ့အတွက်လူသားချင်းစာနာမှုအကူအညီပေးဖို့ခက်ခဲနေတယ်လို့ NGO အဖွဲ့တွေကပြောပါတယ်အာဖဂန်ရဲ့လူသန်း40ကျော်ဟာစိုက်ပျိုးရေးခံတာပေါ်မှာနှိခိုနေရတာလည်းဖြစ်ပါတယ်
သတင်းတွေကိုဒေါခင်မျိုးသက်ပြောပြသွားတာပါအခုတော့အပတ်စဉ်ကဏ္ဍတွေမတင်ဆက်မီသတင်းပေးပို့ချက်တွေကိုတင်ပြပါမယ်ဘင်္ဂလားဒေ့ချ်နိုင်ငံအတွင်းကဒုက္ခသည်စခန်းတွေမှာနေထိုင်ကြတဲ့မွတ်စလင်အမျိုးသားတွေကိုမွတ်စလင်ချမ်းဖွဲ့အဖွဲ့တွေကဖမ်းဆီးခေါ်ဆောင်တာတွေရှိတာကြောင့်ဒုက္ခသည်စခန်းကအမျိုးသားတွေအားလုံးနေပါထွက်ပြေးတိမ်းရှောင်နေရတယ်လို့မွတ်စလင်ဒုက္ခသည်တူကပြောပါတယ်အချမ်းဖက်မွတ်စလင်အဖွဲ့တွေဟာဒုက္ခသည်စခန်းကလူငယ်တွေကိုဖမ်းဆီးခေါ်ဆောင်ပြီးလူသစ်စုဆောင်ပေးနေတာဖြစ်တယ်လို့လည်းအာရခတက်တော် AA ကထုတ်ပြန်ထားတာရှိပါတယ်သတင်းအပြည့်အစုံကိုတော့ ရန်ကုန်ကပေးပို့လာတဲ့သတင်းအပြည့်အစုံကိုကိုရဲမုံကပြောပြပေးမှာပါ
Bangladesh နိုင်ငံအတွင်းကမွတ်စလင်ဒုက္ခသည်တွေစခန်းမှာရှိတဲ့အသက်10နှစ်ကနေအသက်60အောက်အမျိုးသား900ကျော်လောက်ကိုဒီရပ်ပိုင်းအတွင်းမှာပဲ ARSA ARSA RSO ARA စတဲ့မွတ်စလင်အကြမ်းဖက်အဖွဲ့တွေဖန်စီခေါ်ဆောင်သွားတာရှိတယ်လို့မွတ်စလင်ဒုက္ခသည်သူကပြောပါတယ
်ကိုခါရတော့ RSO ပဲခေါ်ရတာသူတို့ခေါ်ရတဲ့လူတွေကသူတို့အစီအစဉ်ရှိတာတော့သူတို့စီမံသူတို့နဲ့ပူပေါင်းပြီးတော့ပါဝင်ပြီးတော့သူတို့ကအလောလောတဲ့လူတွေကိုပဲသူတို့ခေါ်ရဖို့အစီအစဉ်ဒါပေမဲ့ဒီမှာအောက်ကြီးမှာလာပြီးတော့သူတို့ကအဲ့လိုမလုပ်ဘူးအဲ့လိုမလုပ်ဘဲနဲ့သူတို့မှဟိုးစားကြောတလောက်တော့လူမှမရှိလိုက်တာဒါပေမဲ့သူတို့ကနေရတဲ့ခလူတွေကိုကလေးတွေကိုစနေနေ့စေတုံးနဲ့ဆေးလေးနဲ့အရွေရှိတဲ့ကလေးတွေကိုတော့မှသူတို့ကဖန်ဆီးပြီးတော့ခေါ်ရတာရှိတယ်
အဲ့ဒီမွတ်စလင်အကြမ်းဖက်အဖွဲ့တွေအနေနဲ့ဒုက္ခတဲ့စခန်းကမွတ်စလင်အမျိုးသားတွေကိုဖန်ဆီးခေါ်ဆောင်ပြီးတော့စစ်ကောင်စီကိုပို့ပေးနေတာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်
အရဟုတ်တယ်သူတို့ကအရေးစွာနေပြီးတော့ဟိုတားရဲတူအရေးစွာကိုဝင်ပွားထွက်ခေါ်ရတယ်လို့ပြောတယ်ဒါမှဟိုမှာသွားပြီးတော့ပူပစ်လိုက်တာတော့အခွန်ဟိုမှာပဲပူပစ်လိုက်တယ်စစ်ကောင်စီကိုပဲသွားပူပစ်လိုက်တယ်ဒီမှာသွားတဲ့လူတွေကနေပြီးတော့ဒီမှာဖွင့်ဆက်တာတွေရှိတယ်ဖွင့်ဆက်တဲ့ရှင်မှာသူတို့ကပြောခဲ့တယ်ဘယ်လိုလဲဆိုတော့ကျွန်တော်တို့ဒီမှာလာအပ်ခဲ့တယ်ဟိုမှာစစ်ကောင်စီကလာအပ်တယ်အဲ့ဒီနဲ့ပဲကျွန်တော်တို့ကနေပြီးတော့ကျွန်မဟိုအင်မတမအကကနနေရတဲ့ဘိုးစားရှေးတဲ့ကိုတွားရတယ်မြဲတဲ့ဒါပေမဲ့ကျွန်တော်ကနေပြီးတော့ကျွန်တော်တက်ဆူထောင်းပြပါကျွန်တော်အတန်းနဲ့ရှင်ပြီးတော့ကျွန်တော်လာလို့ရမှာဖွင့်ဆောင်လို့ကျွန်တော်မမြင်ဘူးအဲ့လိုတော့ဘယ်သူကလာပြရတာအမြဲတည်
းလက်ရှိမှာတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာရှိတဲ့အသက်10နှစ်အထက်နဲ့အသက်60အောက်အမျိုးသားတွေအားလုံးနီးပါးဟာအကြမ်းဖက်အဖွဲ့တွေရဲ့ဖမ်းဆီးမှုကနေလွတ်မြောက်ဖို့ဘေးလွတ်ရာကိုထွက်ပြေးပုန်းနေကြရတယ်လို့မွတ်စလင်ဒုက္ခသည်သူကပြောပါတယ်
အခုတော့ကစက်ကစက်မှာကျောက်စီအောက်ဘိုးစားစနေအထက်ကျမကလေးဘလူရီမရှိဘူးအခုရှောင်းရှောင်းနေတာပဲသူတို့ကစက်ကိုဘိုးစားအဓိကမထားဘူးရတဲ့နေရာနေကြတော့သူတို့ကဆွေးယူသွားတာသူတို့ကအခုရှောင်းနေတာပဲမဆက်မတော့ပဲနဲ့ရှောင်းနေရတာဒီလိုမျိုးနဲ့ဘိုးစားသူတို့လူတွေကမထမတော့ခရရမကြတယ
်မွတ်စလင်အများစုနေထိုင်တဲ့ရခိုင်မြောက်ပိုင်းကမောင်းတော်ဗုဒ္ဓတောင်မြို့နယ်တွေမှာစစ်ကောင်စီနဲ့အေအေကြတိုက်ပွဲတွေဇက်တိုက်ပြင်းထန်နေတာဟာလာနေချီရှိနေပြီးစစ်ကောင်စီဘက်ကတပ်စခန်းတွေတပ်မဌာနချုပ်တွေကိုတခုပြီးတခုလက်လွတ်ဆုံးရှုံးနေရတာလည်းဖြစ်ပါတယ်အခုလိုစီအေအေဆုံးရှုံးမှုတွေရှိနေတဲ့စစ်ကောင်စီဟာမွတ်စလင်အကြမ်းဖက်အဖွဲ့တွေနဲ့ပူးပေါင်းပြီးတော့အဲ့ဒီဒေသတွေမှာနေထိုင်တဲ့မွတ်စလင်တွေကိုအသင်းအာရမစစ်သားစုဆောင်းပြီးတော့သူတို့အကျိုးစီးပွားအသက်အသုံးချနေတယ်လို့လည်းအာရခတပ်တော်အေအေဘက်ကမေလ၈ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါအပြင် American ငြိမ်းချမ်းရေး Institute USIB ရဲ့လေ့လာချက်စာတမ်းတစ်ခုမှာလဲစစ်ကောင်စီဟာမွတ်စလင်တွေကိုစစ်သားတဲ့စုဆောင်ပြီးတင်နန်းပေးရမှာဂျီဟတ်ဝါဒနဲ့ဟော်ပြုံစည်းရုံးနေတယ်လို့စစ်သားအဖြစ်စုဆောင်ခံရကနေထွက်ပြေးလာသူတူရဲ့ပြောကြားချက်ကိုကိုးကားပြီးတော့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဖော်ပြထားပါတယ်ခင်ဗျာ
ဆက်လက်ပြီးတော့ရခိုင်ဒေသနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ဆက်သွယ်မြန်းမြန်းချက်တပုတ်ကိုတင်ပြပါအောင်မယ်ရခိုင်နယ်မှာအေအေရခိုင်တပ်တော်စီအာတာလာချင်းစစ်ကောင်စီဘက်ကရိုဟင်ဂျာတွေကိုအသုံးချလာတာကြောင့်လူမျိုးရေးအကြမ်းဖက်မှုအန္တရာယ်ကြီးမားလာနေတယ်လို့ ICG နိုင်ငံတကာပဋိပက္ခစောင့်ကြည့်အဖွဲ့ကသတိပေးလိုက်ပါတယ်ဒီအခြေအနေကိုဘယ်လိုကြော်လွှားသင့်ပါသလဲ ICG အဖွဲ့ရဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာအကြီးအကဲအကြံဖေးသောမတ်ကင်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်
ဟုတ်ကဲ့အေးအေးအနေနဲ့ပြီးခဲ့တဲ့6လကပြန်စတိုက်လိုက်တဲ့ဒီတစ်ခေါက်စစ်စင်ရေးကြီးတယ်ရခိုင်ပြည်နယ်ထဲကမြို့ကြီးအတော်များများကိုသိမ်းလာနိုင်ခဲ့တာအပြင်အခုနောက်ဆုံးရိုဟင်ဂျာအများစုရှိတဲ့မြို့တွေကိုပါသိမ်းတော်မလို့ဖြစ်လာချိန်မှာစစ်ကောင်စီဘက်ကအခုလိုရိုဟင်ဂျာတွေသုံးတန်းပြန်လာတာလို့ ICG ကထောက်ပြလိုက်ပါတယ်ရခိုင်ပြည်နယ်မြို့တော်စစ်တွေနဲ့ရခိုင်ရဲ့နောက်ပိုင်းစစ်ဌာနချုပ်ရှိရာအမ်းမြို့တွေကိုပါဆက်သိမ်းလာနိုင်တာကိုတွေ့ရှိခဲ့တဲ့အခုတစ်ခေါက်လေ့လာမှုထဲအဓိကစိုးရိမ်မှုကိုICG အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲကြံပေး Thomas Kane ကဗုဒ္ဓတောင်မှာအဓိကဖြစ်နေတာနဲ့အခုလိုရှင်းပြပါတယ
် Over the past month there's been a sharp increase in tensions between Rakhine and Rohingya communities.
ဒီကနေ့လာတဲ့ရခိုင်ပြည်မြောက်ပိုင်းမှာရခိုင်နဲ့ရိုဟင်ဂျာအတိုင်းဝိုင်းကြားတင်းမာမှုတွေကြီးကြီးမားမားထိုးတက်သွားခဲ့ပါတယ်အဓိကလက်တွေကတော့စစ်အုပ်စုပါပဲစစ်အုပ်စုအနေနဲ့ AA ရခိုင်တပ်တော်ကိုပြန်တိုက်ခိုက်ဖို့ရိုဟင်ဂျာတွေကိုစစ်သားစုဆောင်းတာအေအေကိုစန့်ကျင်ဆန္ဒပြတာရခိုင်အင်းတွေကိုမိရှို့တာတွေအတင်းပြအားပေးလှုပ်ခိုင်းခဲ့တယ်လေ
အရင်လူမျိုးရေးပဋိပက္ခတွေပြင်းထန်ပြီး လူပေါင်းများစွာထွက်ပြေးဒုက္ခရောက်ခဲ့ရတဲ့ပြန်ဖြစ်ဆင်းရဲခဲ့တဲ့ပြဿနာမျိုးအခုတစ်ခါပိုပြင်းထန်နိုင်တဲ့လက်နက်ကိုင်လူမျိုးရဲ့အကြမ်းဖက်မှုကြီးအတွင်ဥတီသွားနေတာကို ICG အနေနဲ့အချိန်မီမတားနိုင်မှဆိုလို့ဒီစာတမ်းကိုထုတ်ပြန်လိုက်တာလို့လည်း ICG အကြံပေးကဆက်ပြောပါတယ်။ဒီအနေကိုကြော်လွားနိုင်ဖို့အေးအေးပါဝင်ရခိုင်နဲ့ရွှေဂျာတိုင်ဝိုင်းခေါင်းဆောင်တွေအနေနဲ့ရေရှည်အမြင်ထားပြီးတစ်ဖက်ကိုတစ်ဖက်စော်ကားတဲ့စကလုံးသုံးလုံးတွေကိုအားပါချင်းမတရားရက်ဆက်မှုတွေဆက်မကျူလို့ပဲစေအုပ်စုရဲ့လက်ွက်ထဲလဲမကျုံမိစေကသမိုင်းသင်ကန်းစာအပေါ်ကိုတက်ပြီးအမျော်အမြင်ကြီးကြီးမားမားနဲ့လှုပ်ဖို့ ICG ကတိုက်တွန်းထားပါတယ်။ဒီအတွက်ဆက်ဆာချင်းလှုပ်တင်တာကို ICG ကြီးတန်းချန်ပေထော့မတ်စကင်းကဆက်ပြီးအခုလိုအကြံပြုပါတယ
်။ Avoiding inflammatory language is the best place to start.It would also be helpful if the AA
ပြပကိုအမျက်ဒေါသထွက်စေနိုင်တဲ့ပြောဆိုမှုမျိုးရှောင်ကျင်တာကနေစလုပ်ဖို့ကအကောင်းဆုံးဖြစ်နိုင်ပါတယ်။ဒါ့အပြင် AA အနေနဲ့ဒီနှစ်ဖက်ကြားယုံကြည်မှုပြန်တည်ဆောက်ဖို့နိုင်ငံသားရောရိုဟင်ဂျာတွေထဲကဩဇာရှိတဲ့သူတွေနဲ့တွေ့ဆုံဆွေးနွေးတာကလည်းအထောက်အကူပြုနိုင်ပါတယ
်။ဒီနေရာမှာ AA နဲ့ရခိုင်ဘက်ကရိုဟင်ဂျာတွေအခေါ်မခံကျင်တဲ့ဘင်္ဂါလီလိုဆက်ခေါ်နေတာအပြင်ရိုဟင်ဂျာတွေဘက်ကလည်း AA မခံသာအောင်မော့အကြမ်းဖက်လို့ပြစ်ပြစ်ခါခါခေါ်တာတွေလည်းရှိနေတယ်လို့ICG ကထောက်ပြထားပါသေးတယ်။ဒါအပြင်လက်တလုံးမှာဘင်္ဂလားဒေ့ရှ်အာနာတ်ပိုင်တွေဘက်ကအများဆုံးလှုပ်ပေးတင်တာကိုလည်း Thomas King ကပဲအခုလိုဆက်အကြံပြုပါတယ
်။ Meanwhile, Bangladesh needs to take urgent action to stop Rohingya arms.
ဘလော့ဇာမှာဘင်္ဂလားဒေ့ရှ်အနေနဲ့ Rohingya တပ်တွေအထူးသဖြင့် RSO Rohingya သွေးစည်းညင်ညူရေးအဖွဲ့ကဒုက္ခသည်စခန်းတွေမှာစစ်သားစုဆောင်းနေတာတွေကိုအများဆုံးရပ်တန့်အောင်အရေးတကြီးလုပ်ဖို့လိုပါတယ်။မကြခင်ကာလတွေရိုဟင်ဂျာထောင်ကနန်းတွေချီအများစုကအတင်းစစ်သားစုဆောင်းခံရပြီးစခန်းတွေကနေမြန်မာပြည်ထဲကိုထွက်သွားခဲ့ကြပုံရပါတယ်။ဒါကပဋိပက္ခတွေကိုပိုကြီးထွားစေပါတယ
်။ဒါအပြင်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လည်းရိုဟင်ဂျာဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီပို့ပေးတာအပြင်အတင်းစစ်သားမစုဆောင်းခံရအောင်အကာအကွယ်စီမံတွေအတွက်ပါထောက်ပံ့ကူညီပေးဖို့ ICG ကဆက်တောင်းဆိုထားပါတယ်။တစ်ချိန်တည်းမှာအေးအေးဘက်အနေနဲ့လည်းကိုဒေတာကိုအုတ်ချုံနေရေးကြိုးပမ်းနေခြင်းကိုအားသာလာတဲ့အနေအထားမှာလူနေစုရိန်ဂျာတွေပေါ်ကိုမခံကျင်ခဲ့တဲ့မြန်မာစစ်အုပ်စုကကျွလွန်တာမျိုးမလုံးမိဖို့ကိုလည်း ICG ကတိုက်တွန်းထားပါသေးတယ်။မြန်မာစစ်တပ်အနေနဲ့အခုလို2018ခုနှစ်တုန်းကကျွလွန်ခဲ့မိတာအတွက်မဖြေဖြောက်နိုင်တော့မဲ့နိုင်ငံတကာတရားစွဲမှုတွေခံရသလိုအရင်အတူရှင်တွဲနေခဲ့သူတွေနှစ်ဖက်လုံးအတွက်ရှေ့မှာပိုရရဆက်ဆက်ခံစားရမှာတွေမကြုံရအောင်အထူးသတိထားလုပ်ဖို့လည်း ICG ကအကြံပြုထားပါသေးတယ်။ဒီနေရာမှာအခုတစ်ခါအေးစစ်စင်ရေးကြီးမစခင်မနှစ်2023နိုဝင်ဘာလမတိုက်ခင်ကာလတုန်းကရခိုင်နဲ့ရိုဟင်ဂျာကြားဆက်ဆံရေးပြန်ဆတိုးတက်ခဲ့တာကိုလည်း ICG ကအမွန်းတင်ထားပါတယ်။အဲ့ဒီတုန်းကကျေးလက်ဒေသတချို့ကိုအုပ်ချုပ်ရေးချလာတဲ့အေးအေးနေနဲ့ရိုဟင်ဂျာတွေဘော့စစ်အုပ်စုကချထားခဲ့တဲ့သွာလာမှုနဲ့တခြားကန့်သက်ချက်တွေရှော့ပေးကအုပ်ချုပ်ရေးအောက်ခြေစင်တွေမှာရိုဟင်ဂျာတွေကိုထယ်သွင်းခဲ့တာစတဲ့ပုံမကူလူဆက်ဆံပေါင်းစည်းရေးအားပေးခဲ့တာတွေကို ICG ကထောက်ပြထားပါတယ်။ဒါကြောင့်အခုချိန်မှာလည်းအေအေနေနဲ့လာတူဆက်ဆံရေးပြန်ကောင်းစေဖို့လှုပ်ဆောင်တင်တာကို ICG အကြီးအကဲချန်ပေး Thomas King ကအခုလိုဆက်အကြံပြုပါတယ
်။ To show Ranger that they're better off with the AA than the
Marines. Ranger အေအေနေနဲ့အေအေနဲ့အတူနေရတာကမြန်မာစစ်တပ်ထက်သာတယ်ဆိုတာပြသနိုင်ဖို့ဘင်္ဂါလီလိုခေါ်တာကိုရပ်တန့်သင့်ပါတယ်။ပြီးတော့အေအေရဲ့အုတ်ချွေးရန်တရားမှာအပေါ်ပိုင်းအဆင့်တွေမှာအပါအဝင်ပေါ့ရိုဟင်ဂျာတွေကိုထည့်သွင်းသင့်ပါတယ
်။တကယ်တော့ဒီ ICG ဝေဖန်အကြံပြုချက်တွေပေါ့အေအေနဲ့စစ်ကောင်စီပြောခွင့်ရတွေနောက်ရိုဟင်ဂျာတိုင်ဝိုင်းခေါင်းဆောင်တချို့ကိုတုံ့ပြန်ပေးဖို့ကြိုးစားဆက်သွယ်ခဲ့ပေမဲ့အချိန်မီမရခဲ့ပါဘူးခင်ဗျာ
။စတရီမန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့စတရီမန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One clickခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပ
ါ VUE ရဲ့စနေနေ့မနက်ဖြန်အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။အခုဆက်လက်ပြီးတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအစီအစဉ်ကိုတင်ဆက်ပါမယ်။ဘယ်လိုများဆွေးနွေးတုံ့တက်ရေးသားကြပါသလဲကြည့်ကြအောင်ပါ။ဦးကျော်စံသာကမူရင်းအတုံးအနှုံနဲ့မူရင်းအပေါ်အတိုင်းထုတ်နှုတ်ပြောပြပေးပါပါခင်ဗျာ
။ဟုတ်ကဲ့။ကျွန်တော်ပြောပြမယ်အကြောင်းအရာတွေကတော့နေဦးတော်လှန်ရေးဘယ်စီဥတီနေသလဲ။မြမပြည်တွင်းစီအရှုံးနိုင်အလားတာကဘယ်လိုရှိသလဲ။မြမဒုက္ခသည်တွေပေါ်ထိုင်းကဘယ်လိုပြုမှုဆက်ဆံနေသလဲဆိုတာနဲ့မြဝတီတိုက်ပွဲရှင်ခွင်ရှားအပြောင်းလဲဖြစ်စေသူစတဲ့အကြောင်းအရာတွေဖြစ်ပါတယ်။အဲ့ဒီနေရာမှာပထမဦးဆုံးပြောပြလိုတဲ့အကြောင်းအရာကတော့
Operation 1027 and the trajectory of the Spring Revolution. The same as a question is new donor UDR Sure Council. Myanmar Peace Monitor Thurina Sadan yet, Ranchon Tonga Jabba Chabakna, as in Yava.
Sianajin Snit Lunga Chadin Yeha. The same as a question is yet, he manjat to Tega to Kupchet. Tabime Dandu Nimhai Nakuan Piatangwe, Equality and Self Determination Sure. ငိုင်းငိုင်းရေးပန်းနိုင်တွေအတွက်တော့ရေးရှည်နိုင်ဆွေးနွေးသွားဖို့လိုအပ်မယ်စစ်ခန်းတွေဆက်လက်နေပစ္စည်းတွေမျိုးတွေလာပိုင်းအတွင်းသိမ့်ပိုင်နိုင်တာစစ်ကောင်စီတပ်ဖွဲ့တွေရာနိုင်ချီလက်နေချရာတွေကိုကြည့်မယ်ဆိုရင်တစ်ဆယ့်နှစ်ဆယ့်ခုနှစ်စစ်စင်ရေးအချိန်ဟုတ်ဆက်လက်ခိုင်မာစေဖြစ်တယ်ဆိုတာတွေ့ရမယ်တချိန်တည်းမှာပဲတိုင်းဒေသအင်အားစုတွေအလုံးနဲ့တကွနှွေဦးတော်နိုင်ရင် တွေ့ရတယ်။2019ထိုးစစ်အချိန်ပြတ်သွားခဲ့ပေမဲ့မြဝန်းစခန်းမျိုးကိုအင်းသာအင်အားစုတွေတင်ပိုက်နိုင်ခဲ့ပြီးအဲ့ဒီနောက်ပိုင်းမှာလဲကချင်း၊စကိုင်း၊ချင်း၊ရခိုင်၊ကရင်၊ကရင်နီ၊စံတောင်ပိုင်းတို့မှာမြဝန်း50ကျော်ကိုတော်လှန်ရေးတပ်ဖွဲ့တွေတင်ပိုက်နိုင်ခဲ့။နောက်အတီမပြုတ်နိုင်သေးတဲ့မြို့တွေလည်းရှိမှာဖြစ်တယ်။တရုတ်ကတော့သူတို့အကျိုးစီးပွားအတွက်မြန်မာလက်နက်ကိုင်ဒီပခန့်မှာဆက်လက်ဝင်ဆွဲနေဦးမယ်။တော်လှန်ရေးအင်အားစုနဲ့စစ်ကောင်စီဘယ်ဘက်ကရပ်တည်မယ်ဆိုတာမသိနိုင်သေးဘူး။နိုင်ငံရေးရအလုံးစုံချုံတဘတ်တူညီမှုနဲ့တိုင်းသာအင်အားစုတွေ NUG အပါအဝင်မျိုးတော်လှန်ရေးတပ်ဖွဲ့တို့အကြားပူးပေါင်းဆက်စင်ရေးရာအရေးတကြီးလိုအပ်ချက်ဖြစ်တယ်။ဆီယမ်အဂျင်စနစ်ဖြတ်သိမ်းရေးတဲ့တန်းတူညီမျှရေးနဲ့ကုကြမကိုဖန်တီခွင်ရရှိရေးတို့အတွက်ပုံမလိုအပ်တယ်။ညီနောင်မဟာမိတ်သုံးဘွဲ့ရဲ့2029ဆက်စင်ရေးဟာစီလုံးမှုသိစီညီညွတ်မှုနဲ့ပူးပေါင်းဆောင်ရွက်မှုတို့ဟာတော်လှန်ရေးရဲ့ခွန်အားဖြစ်တယ်ဆိုတာကိုပြသလိုက်တာပဲဖြစ်တယ်လို့ပြောသားပြီးတောက်ဆက်တွဲစီရင်စရာတွေနဲ့အကူအကားတွေကိုဖော်ပြထားပါတယ်ခင်ဗျာဆက်လက်ပြီး In Myanmar War Crucial Window Looms for Hunter and Rebels မြန်မာစစ်ပွဲမှာစစ်ကောင်စီနဲ့ပုံမှန်သူတွေအတွက်ပေါ်ထွန်းလာတဲ့အရေးကြီးအခွင့်အလမ်းဆိုတဲ့ခေါင်းစဉ်နဲ့ Writer Share သုံးသပ်ချက်ကိုလည်းပြောပြလိုပါသေးတယ် investing.com မှာဖတ်ရအောင်ခင်ဗျာစစ်ကောင်စီရဲ့အဖြစ်တက်တွေကိုတိုင်းသားအင်အားစုတွေဟာဒေါနာတောင်တန်းကနေပိတ်ဆို့ထားလိုက်ပြီးနောက်ရက်သက်တပတ်အနည်းငယ်အတွင်းမှာမြဝတီအပါဝင်ဗျူဟာမြောက်နေရာတွေကိုထိန်းချုပ်နိုင်မဲ့အလားအလာနောက်တစ်ဆင့်တွေ့မြင်ရတော့မှာဖြစ်တယ်လို့ဆိုပါတယ်စွန်လာဆန်းနီလိုင်းရင်မုတ်သုံးမွေးမိုးသားတွေရှိလာပြီးစစ်ကောင်စီရဲ့လေကြောင်းအရေးပါမှုလဲဖိတ်ရှင်မတွန်းနိုင်ဖြစ်တော့မယ်လို့သုံးသပ်တွေကတွေ့ကြပါတယ်ကကုံတော်ရင်းနဲ့စီရီကိုထင်းကြီးထားတဲ့နေဆက်ဒေသတချို့စစ်ကောင်စီတံပြန်ထိုးစစ်ဆင်နိုင်ဖို့အထောက်လိမ့်မယ်။မြောက်ပြည်နယ်ရခိုင်ပြည်နယ်မြို့တချို့မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတာအဒီမဟာဗျူဟာကြီးမှန်းကျက်အတွက်ဖြစ်တယ်လို့အမေရိကန်ပြည်ထောင်စု National War College ကပမာဂါဇာခီအဘူဇာကသုံးသပ်ကြောင်းလည်းကိုကဖော်ပြပါရတယ်။ဒီအတွက် Writers ရဲ့မင်းမြန်ချက်ကိုစစ်ကောင်စီပြောခွင့်ရပြန်လည်ဖြေကြားခြင်းမရှိပါဘူးလေ။စစ်ကောင်စီကပြီးခဲ့တဲ့အောက်တိုဘာစပြီးစစ်မြေပြင်ရှုံ့နှိမ်မှုတွေဇက်တိုက်ရှိလာခဲ့တယ်။စစ်ပွဲရေးအဖြစ်နဲ့ဒလဟောကျဆင်းဆွေးလာနေတယ်။ USIP United States Institute of Peace လို့ခေါ်တဲ့သူရဇနာအဖွဲ့ရဲ့ခံမှန်းချက်အရစစ်ကောင်မောင်းငါရောင်ကျော်နဲ့တဝက်လောက်နဲ့တိုင်းသားဒေသ60ရာခိုင်နှုန်းကိုလက်လွတ်ခဲ့ပြီးဖြစ်တယ်။စစ်တပ်ဟာနောက်6လအတွင်းဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယထိုင်းအဓိကနယ်စပ်ဒေသတွေကိုလွှတ်တော်ရဖို့ရှိတယ်လို့လဲထိုင်းအစိုးရနဲ့စံတမအရင်းအမြစ်တွေကအမည်မဖော်ပဲ Reuters ကိုပြောကြပါရတယ်။ဒါမဲ့သူတို့ဟာလက်နက်အင်အားစံလုံးပြီးတော်လိုင်းအင်အားစုတွေကိုအထိနာအောင်ပစ်ခတ်နိုင်တဲ့အခြေအနေရှိနေစေဖြစ်တယ်။ဗမာလူမျိုးအများစုနေထိုင်တဲ့အလဲပိုင်းမြေပြန့်ဒေသတွေကိုထိန်းချုပ်ထားနိုင်စေဖြစ်တယ်လို့လဲဆိုပါရတယ်။ဝိုင်းဝန်းပိတ်ဆို့ထားမှုခံရသည့်တိုင်အောင်ပတိပခါကိုအချင်းဆွဲပြီးခုခံနိုင်စွမ်းရှိနေလည်းမှာဖြစ်တယ်လို့ထိုင်းနိုင်ငံရှူလာလောင်တက်ဆိုပါမခကီနန်ပွန်ဆူရာဆက်ကလည်းပြောကြောင်းကိုကဖော်ပြထားပါတယ်လောလောဆယ်မှာတော့မြောက်ပြည်တိုက်ပွဲမှာမိုးတွင်းရောက်လာရင်တော်လှန်ရေးအားစုတွေဘက်ကအရေးသာလာနိုင်ပေမဲ့တိုင်းရင်းသားတော်လှန်ရေးအဖွဲ့တွေနဲ့အောက်ခြေထိတိယောက်ယောက်ပူးပေါင်းဆောင်ရွက်မှုလက်ဟန်နေသေးတယ်ဒီဖွဲ့တွေအလုံးမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်နိုင်ရေးဟာအံပွဲရဲ့အဓိကအဆုံးဖြတ်ဖြစ်လိမ့်မယ်လို့သုံးသပ်ကြေကိုပြောကြောင်းကိုကဖော်ပြထားပါတယ်ခင်ဗျာ Protect Rights of Refugee ဒုက္ခသည်တွေအခွင့်အရေးကောက်ွယ်ပါဆိုတဲ့အကြောင်းစင်နဲ့ Bengal Post သတင်းစာရဲ့အရာအဝတ်ကိုလည်းတစ်ဆက်တည်းပြောပြလိုပါတယ်။ထိုင်းဆိုရဟာတိုက်ပွဲပြင်းထန်လို့မြောက်ရီကနေမဆောက်ဖက်ကိုခုံလုံလာတဲ့ဒုက္ခသည်တွေကိုစာရမှုအကူအညီအထောက်ပံ့ပေးဖို့ထပ်ကတည်းကလည်းကတိပေးခဲ့ပေမဲ့အကာအကွယ်မဲ့ဒုက္ခသည်2000ကျော်ကိုမြန်မာဘက်ကပြန်ပို့ခဲ့တယ်။စိတ်မချရသေးပဲဒီလိုပြန်ပို့ခဲ့တာဟာတေဝင်းကတိစကားနဲ့လက်တွေ့လောက်ရွာဟနေတယ်ဆိုတာကိုပြသတာဖြစ်တယ်။မြန်မာစစ်တပ်ဟာဆုံနိုင်နေပေမဲ့အချက်အချာနယ်စပ်တွေကကုံသွေးရေးကိုလက်မလွတ်ဘဲလေးချောင်းသုံးတိုက်ခိုက်နေတော့ဒုက္ခသည်တွေဟာမဲဆောက်ဖက်ကိုလုံခြုံရေးအတွက်အစုလိုက်အပြုံလိုက်ဝင်လာနေကြတာဖြစ်တယ်။မြန်မာပြည်ပကဟာအစောပိုင်းကလိုအတိုက်ခိုက်ရစပြီးပြန်သွောလို့ရနိုင်တဲ့အခြေအနေမျိုးမဟုတ်တော့ဘူး။ပုံမပြင်းထန်ပြီးရေရှည်ဖြစ်လာနေတယ်။တိုင်းပြည်စည်းပွားရေးပညာရေးလည်းချွတ်ချွန်ကျနေပြီ။ဒါကြောင့်စိတ်နဲ့ချီတဲ့လူတွေဟာအလောက်ကိုင်းတဲ့လုံခြုံမှုရရှိရေးအတွက်ထိုင်းကိုပဲအကူလာရတာဖြစ်တယ်။ဒါပေမဲ့ထိုင်းဘက်ကတော့ယာယီစခန်း၅ခုလောက်ဖွင့်ပေးပြီးဒုက္ခသည်3000လောက်ပဲဆန့်တယ်။မဆောက်ဆေးဦးမှာလည်းဒုက္ခသည်တွေပူဆန်းနေတယ်။ညီကျောက်ဆက်သားသဘီစင်ကာတဲ့အထူးကော်မတီအနေနဲ့ဒီအခြေအနေမှန်ကိုအသိမှတ်ပြုဖို့လိုအပ်တယ်ဖုံးကွယ်ဖို့မကြိုးစားသင့်ဘူးတည်ဝင်လက်ခံရမယ်ဒီဒုက္ခသည်တွေဟာထိုင်းဘက်မှာအတော်ကြာနေရလိမ့်မယ်ဆိုတာသိလို့မိသားစုနဲ့တကွာထွက်လာကြတာဖြစ်တယ်တကယ်တမ်းပါမယ်ဆိုရင်ထိုင်းနိုင်ငံစီးပွားရေးဟာပျက်စီးနေပေမဲ့ဒီဒုက္ခသည်တွေကြောင့်မဲဆောက်စီးပွားရေးဟာဖုံးချိုးတိုးတက်လာခဲ့တာဖြစ်တယ်ဒုက္ခသည်တွေကအလုံးလုံးနိုင်သူတွေကိုအလုံးလုံးခွင့်ပေးရမယ်။ကလေးငယ်တွေကျောင်းတွေခွင့်ပေးရမယ်။ထိုင်းဥပဒေအရလူမျိုးမရွေးကလေးတိုင်းပညာသင်ခွင့်ရှိစေရမယ်လို့ပြဋ္ဌာန်းထားတယ်။မဲဆောက်မှာကျောင်းတချို့ကဒုက္ခသည်ကလေးတွေကိုလက်မခံဘူး။ကလေးငယ်တွေရဲ့အခွင့်အရေးချိုးဖောက်မှုနဲ့အရေးယူသင့်တယ်။ဖင်လန်ချီရဲ့ဒီဒုက္ခသည်တွေကိုလည်းအသိမှတ်ပြုမှတ်သားလေးရင်ထိုင်းနိုင်ငံရဲ့အမျိုးသားလူမျိုးရေးကိုကာကွယ်နိုင်မှာဖြစ်တယ်လို့သုံးသပ်ထားပါရှင်။အခုနောက်ဆုံးပြောပြလိုတာကလည်း Bengal Post သတင်းစာထဲကပဲဖြစ်ပါတယ်။ Tank Coach Warlord at Center of Myanmar Drama သလန်းစနေမြမဖြစ်ရမှာအဓိကပဲပြောင်းကစားသူဆိုတဲ့ခေါင်းစဉ်နဲ့ Writers ရဲ့သုံးသပ်ချက်ပဲဖြစ်ပါခင်ဗျာ။ပြီးခဲ့တဲ့ April အစောပိုင်းကကျင်းယူဦးဆောင်တဲ့တော်လိုင်းအင်အားစုတွေဟာရှေ့တန်းစစ်မျက်နှာလိုဖြစ်နေတဲ့မြောက်ဒီကိုထုတ်ဖောက်ဝင်ရောက်ပြီးအဲ့ဒီမှာရှိနေတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုမောင်းထုတ်နိုင်ခဲ့ပါတယ်။တချင်ကစစ်ကောင်စီရဲ့သစ္စာကံ KNA ကရင်မျိုးသားတပ်ခေါ် PDF နဲ့ဂျာဇမ်တပ်ကစစ်ကောင်စီရဲ့လစာရိတ်ခါတွေကိုဆက်လက်မခံစားတော့ဘူးဆိုပြီးပြန်နေလိုက်တယ်။သူတို့ဟာကရင်စင်းမတိုက်ချင်ဘူးဆိုပြီး General အတွင်းမှာ KNA ခေါင်းဆောင်စောချစ်သူကမီဒီယာတွေကိုဖြောကြားခဲ့ပါတယ်။ကရင်မျိုးသားတပ်ဖွဲ့ပါဝင်ပံ့ပိုးမှုမရတော့တဲ့အတွက်စစ်ကောင်စီကမြောက်ရီကိုဆက်လက်မတိုက်နိုင်တော့ပဲဖြစ်သွားတယ်။USIP ရဲ့ commander အရ TNA ဖာအင်အား7000လောက်ရှိတယ်လို့သိရပါတယ်။ဒီချိန်ဟာနိုင်ငံအနှံ့အရေးနည်းနဲ့စစ်ကောင်စီအဖို့မြောက်ဒီမှာလည်းဆက်လက်အေးမြရမယ့်အခြေအနေဖြစ်သွားခဲ့တယ်။ဒါပေမဲ့ TNA ကရင်မျိုးသားတပ်ရဲ့ရည်ရွယ်ချက်ဟာဟိုဘက်လည်းမဟုတ်ဒီဘက်လည်းအပြေအဝစစ်ဆင်မခံဆိုသလိုဖြစ်နေတယ်။လက်နက်အင်အားပူစားတဲ့စစ်ကောင်စီဘက်ကတမြန်ထိုးစစ်ဆင်လာတဲ့အတွက် KNU တို့ဟာမြောက်ရီကယာယီဆွပြရတယ်လို့KNU ပြောခွင့်ရကပြောပါတယ်စောချစ်သူရဲ့ KNA ထောက်ခံမှုနဲ့စစ်ကောင်စီပြန်လာနိုင်တာဖြစ်တယ်လို့လည်းအဲ့ဒီပြောခွင့်ရစောတော်နီကပြောပါတယ်တခြားသတင်းအရင်းအမြစ်တွေအဆိုရတော့စောချစ်သူအနေနဲ့သူရဲ့စီးပွားရေးလုပ်ငန်းတွေလေချောင်းကဘုံကျဲတာကိုမခံချင်သူတို့ဘက်ကိုပြောင်းဖို့စစ်ကောင်စီကပြောတဲ့အတွက်ဘက်ပြန်ပြောင်းသွားတာဖြစ်တယ်လို့ဆိုကြပါတယ်ပြီးခဲ့တဲ့ရက်သတ္တပတ်အတွင်းမှာတော့စောချစ်သူရဲ့ KNA တပ်ဖွဲ့ဝင်တို့ဟာမြောက်ပြည်မြို့တွေကိုဝင်လာပြီးမြို့လည်းညင်သက်နေတယ်လို့ဒေသခံတို့ကပြောကြပါတယ်။စောချစ်သူဟာ2019ထိုင်းမြန်မာနယ်စပ်အထူးစစ်ပွဲဇုံလို့ခေါ်တဲ့ရွှေကုတ်ကိုမြို့စစ်တိဆောက်ရေးမှပါဝင်ခဲ့ပြီးအဲ့ဒီဒေသကနယ်စပ်ဖြတ်ရာဇဝတ်လုပ်ငန်းနဲ့တရုတ်လမ်းကစားလုပ်ငန်းတွေကတစ်ဆင့်နှစ်စဉ်အမေရိကန်ဒေါ်လာ3,190လောက်ဝင်ငွေရရှိနေတာဖြစ်တယ်လို့သုံးသပ်သူတွေကဆိုကြပါတယ်။ဗြိတိနိုင်ငံကတော့စောချစ်သူဟာလူမောင်ခိုလုပ်ငန်းတွေမှာပါဝင်ပတ်သက်နေရဆိုပြီးတန်ခတ်ရေးခွာဖြစ်တယ်လို့လည်းရေးသားထားပါတယ်ခင်ဗျာ
။ Goodbye တော့ကတော့လောက်ပဲဖြစ်ပါတယ်။နောက်တစ်ပတ်မှဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကျွန်တော်စောင့်မျှော်လိုက်ကြပါဦးခင်ဗျာ။အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
။ဗ မသေးချာမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေပျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA America အတန်းကသတင်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်။မင်္ဂလာပါခင်ဗျာ။ VOA American အတန်းရဲ့မေလ17ရက်နေ့တင်းနှင်းကနေဒီကမှာခင်ဗျာတောက်ကြနေမနေ့ဖက်စင်နေနေမနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရေဒီယိုသံတွေအစီအစဉ်တွေကတော့လိုင်းနိုမီတာ24 40 51တို့ကနေဖမ်းယူနေတာတောက်တာစင်နိုင်ပါတယ်အခုဆက်လက်ပြီးတော့အမျိုးသမီးကန္တာသုဒ္ဓဆုံးနဲ့အမေရိကန်တခွင်သိပ္ပံနဲ့နှီးပညာစတဲ့ကန္တာတွေကိုဆက်လက်တင်ဆက်ပေးပါမယ်ပထမအုပ်ဆုံးအနေနဲ့ကတော့အမျိုးသမီးအစီအစဉ်ကိုတင်ဆက်ပါမယ်နိုင်ငံရခြားမှာပညာသင်ခွင့်ရဖို့ကြိုးစားခဲ့တဲ့အခါ scholarship လို့ခေါ်တဲ့ပညာတော်သင်ထောက်ပံ့စုရမှာမဟုတ်ဘဲကျောင်းတက်ရင်ငွေရှာနိုင်တဲ့အလုပ်တွေလုပ်နိုင်တယ်လို့ကိုဘက်ကအာထုံမှုသူပညာသင်စုရနိုင်တဲ့အခွင့်အလမ်းတွေလည်းပေါ်လာနိုင်တယ်လို့အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်ဝါရှင်တန်တက္ကသိုလ်မှာတွဲဘက်ပါမောက်ခပြည်သင်ကြားရေးမှာရောသုတေသနလုပ်ငန်းတွေပါဦးဆောင်ပါဝင်လုပ်ကိုင်နေတဲ့မတ်မွေးမွေးကျူကပြောပါတယ်အခုပညာသင်စုမပါဘဲကျောင်းဝင်ခွင့်တစ်ခုတည်းနဲ့ကျောင်းစားတက်ခဲ့တဲ့မတ်မွေးမွေးကျူရဲ့အတွေ့အကြုံတွေကိုဒီတစ်ပတ်အမျိုးသမီးကန္တာမှာမက်ခင်ဖြူတွေကမေးမြန်းတင်ပြထားပါတယ
်မင်္ဂလာပါမမူရေးသူရှင် BUA ရဲ့အမျိုးသမီးကန္တာမှာအခုလိုချိန်ပေးပြီးတော့ပါဝင်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်မင်္ဂလာပါအမလည်းအခုလိုပါဝင်ခွင့်ရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ပါရှင်မမူမွေးသူကဒါအခုဆိုလို့ရှင်ရဲ့ American ပြည်အောင်စုဝါရှင်တန်ပြည်နယ်မှာရှိတဲ့ Seattle မြို့က Washington တက္ကသိုလ်မှာလက်ရှိမှာဒါတွဲဖက်ပေါင်းပေါက်ခတစ်ယောက်လည်းဖြစ်တယ်နောက်စီးရဆိုင်ရာသူတည်သနာလုပ်ငန်းတွေဒီကမ္ဘာလုံးဆိုင်ရာဒီယောဂတရားတွေကာကွယ်မှုဆိုင်ရာတွေစသဖြင့်ပေါ့နော်ကျွမ်းကျင်ပညာရှင်တယောက်ဖြစ်တဲ့အပြင်ကိုပဲဒါဒီလိုမျိုးသူတည်သနာလုပ်ငန်းတွေမှာလည်းဦးဆောင်နေတဲ့သူတယောက်ဆိုပြီးတော့လည်းသိထားရပါတယ်ဆိုတော့မြန်မာနိုင်ငံကအမျိုးသမီးတယောက်အခုလိုဒီအများပြည်သူချမ်းမာရေးလုပ်ငန်းတွေမှာအခုလိုဦးဆောင်မှုတော့ပါဝင်နေတာကိုသိရတဲ့အတွက်လည်းအထူးပဲဂုဏ်ယူဝမ်းသာပါတယ်ရှင
်ကျေးဇူးအများကြီးတင်ပါတယ်
โอเคပါဆိုတော့အရင်ဆုံးညပြပါပါဦးအခုဒီဝါရှင်တန်တက္ကသိုလ်မှာရောအခုဒီလက်ရှိအလုပ်ကိုလုပ်နေတာဘယ်လောက်ကြာပြီလဲရှင့်ဘယ်တော့ဆက်ပြီးရောက်လာလဲ
ဟုတ်ကဲ့2013 September မှာရောက်တာဆိုတော့10နှစ်ကျော်ဆက်တဲ့နှစ်ထဲမှာပေါ့နော်
အဲ့တော့ဒီဝါရှင်တန်တက္ကသိုလ်မှာဒီအခုလက်ရှိလုပ်နေတဲ့အလုပ်ကိုမလုပ်ခင်ပေါ့နော်ဒီမြန်မာနိုင်ငံကနေပြီးတော့ဘယ်လိုပုံစံနဲ့ရောက်လာလဲဆိုတာကိုလည်းအချင်းချင်းလေးပေါ့ပြောပြပေးပါလားရှင့်
ဟုတ်အဲ့တော့အချင်းချုပ်ပြောရမယ်ဆိုလို့ရှိရင်မြန်မာပြည်မှာ house agent တက်နေတဲ့အချိန်မှာပေါ့နော်အဲ့လူထုကျန်းမာနဲ့ပတ်သက်ပြီးတော့မှဘွဲလွန်တက်ချင်တဲ့စင်တာကတော်တော်ပြင်းပြင်းပြပြဖြစ်တယ်။အဲ့တော့ house agent ပြီးတဲ့အချိန်မှာအဲ့ဒီ MPH ပေါ့နော်အဲ့ဒါရှောက်ဖြစ်တယ်။ရှောက်ဖြစ်ပြီးနောက်ပိုင်းမှာထိုင်းနိုင်ငံချူလလောင်ကောင် University မှာသွားပြီးတော့ MPH တက်ဖြစ်တယ်ပေါ့နော်။အဲ့မှာ MPH တက်ပြီးတော့MPH ပြီးခါနီမှာတမီလေးကိုကိုယ်ဝန်ဆောင်ရတယ်။ဆောင်ရတော့ဒီရဲ့ feel နဲ့အဆက်မပြတ်အောင်ဘလို့ဆက်လုပ်မှာတော့ဘာလို့ဆိုတော့တမီလေးကိုယ်ဝန်နဲ့နောက်ပြင်တမီလေးကိုမွေးရယ်တမီလေးကိုအချိန်ပေးရမယ်ဆိုတော့အဲ့မှာစဉ်းစားဖြစ်တာကတခုခုတော့ဒီ feel နဲ့အဆက်မပြတ်အောင်တခုခုတော့လှုပ်ချင်တယ်အဲ့တော့အဲ့မှာအဆက်အသွယ်တခုနဲ့အိမ်မှာပဲလှုပ်လို့ရတဲ့ research assistant အလုပ်ကိုလုပ်ဖြစ်တယ်နောက်ပြီးတော့မှအိမ်မှာပဲစာတန်းတွေရေးတယ် journal တွေပို့တယ်နောက်တမီလေးကိုထည့်ရင်လည်းပေါ့နော်တမီလေးကအိပ်ပျော်နေတဲ့ချိန်လေးဆိုလို့ရှိရင်အဲ့စာတန်းရေးတယ်ရတဲ့လောက်ချိန်လူပြီးရေးတယ် နောက်ပြီးတော့တမီလေးအသက်နှစ်နှစ်ကျော်ကျော်လောက်ရှိတဲ့ချိန်မှာကနေဒါကိုမိသားစုလိုက် skilled worker visa နဲ့သွားဖို့အကြောင်းကြုံလာတယ်အဲ့ခါကျတော့အဲ့ချိန်မှာပဲ ကိုကအဲ့ချိန်မှာ research method ကိုအရန်ထပ်ပြီးတော့မှလေ့လာခြင်းနဲ့စန္ဒာအတော်ပြင်းပြတဲ့ MPH တက်နေကြတဲ့အဆိုတော့ဒီစန္ဒာတော့အကောင့်ထဲပို့လို့ရပြီဆိုပြီးတော့ကျောင်းလဲလျှောက်တယ်အဲ့ပြီးတော့ကနေဒါကို
ရောက်တာနဲ့လျှောက်လိုက်တာပေါ့ကျောင်
းကနေဒါမသွား
ကနေဒါကိုရောက်တာမသွားခင်နေရလျှောက်သွားတာဟုတ်ဟုတ်ကနေဒါမှာလျှောက်လိုက်တယ်လျှောက်လိုက်ပြီးတော့
ဟုတ်နောက်တော့ကျောင်းမိသားစုလိုက်ကနေဒါကိုရောက်သွားတယ်ရောက်သွားတဲ့ခါမှာအဲ့ဒီကိုလျှောက်ထားတဲ့အတွက် interview အဲ့ MSC Health Research Methodology ကိုလျှောက်တာပေါ့နော်အဲ့အတွက်ကို interview ဖြေရတယ်ဖြေတဲ့ခါမှာအဲ့ဒီမိခွန်မိတဲ့ပေါမောက်ခါဆရာကြီးကမေးတာပေါ့နော်ဒီမှာအကြောင်းတက် post scholarship လည်းမရှိဘူးဘယ်လိုမျိုးကိုယ့်ရဲ့အကြောင်းစရိတ်တွေနေစရိတ်တွေပေးမှလဲတဲ့အဲ့လိုမေးတယ်မေးတော့လေပြန်ဖြေလိုက်တာကကိုရှိတာလေးနဲ့ချစ်ချုပ်သုံးမယ်လို့စဉ်းစားထားပါတယ်တကယ်ကတော့ဒီပညာရပ်ကိုအရန်ထပ်ပြီးတော့လေ့လာချင်းလို့ပါပညာလိုချင်းလို့ပါလို့ဖြေလိုက်တယ်အဲ့တော့နောက်ပိုင်းကျတော့အဲ့ဒီAMSC program accept ဖြစ်သွားပါတော့အဲ့ဒီ interview မေးတဲ့ဆရာကြီးကပဲ research assistant job တစ်ခုကိုပေးလိုက်တယ်ဘာကိုမှ scholarship မရှိဘူးသာသိနေရအောင်နောက်ပြီးတော့ကိုပညာလိုချင်တာလည်းသိရဲဆိုတော့သူကအဲ့ဒီအလုပ်ကိုပေးလိုက်တာပါတော့ပေးလိုက်တော့အဲ research assistant အလုပ်ကို part time လုပ်ရင်းနဲ့အဲကျောင်းတက်တယ်ကျောင်းတက်ပြီးတော့မှအဲ့မှာ teaching assistant နောက်တော့ opportunity တွေထပ်ပေါ်လာတာပေါ့နော် teaching assistant လုပ်မလားအဲ့သူတစ်ပြင်အဲ့ course တစ်ခုမှာ grade ကတော်တော်ကောင်းတယ်တော်တော်ကောင်းတော့ကြတော့အဲ့ဘာမောက်ခဆရာတွေကမေးတယ်ဒီ course မှာ teaching assistant လုပ်ဖို့စိတ်ဝင်စားသလားတဲ့အရင်စိတ်ဝင်စားပါတယ်ပေါ့အဲ့မှာ teaching assistant လုပ်ဖြစ်တယ်အဲ့နောက်ပိုင်းမှာအလိုဆက်ဆက်ပြီးတော့မှ research assistant part time အလုပ်တွေထပ်ရတယ်ဆိုတော့အဲ့မှာ teaching assistant လုပ်တဲ့ research assistant လုပ်တဲ့အဲကနေရတဲ့အဲဝင်ငွေနဲ့ပဲကျောင်းစရိတ်ကောနေစရိတ်စားစရိတ်ကောကာမိပါတယ်
အဲ့တော့တကယ်တမ်းဆိုလို့ရှိရင်ကိုကကရီတာမှာကျောင်းတောက်တာလျှောက်လိုက်တယ်ကျောင်းတက်မဲ့အချိန်မှာ scholarship လည်းမရှိဘူးဘာပညာသင်ဆုမှလည်းမရှိဘူးပေါ့နော်ဒါပေမဲ့သင်ရင်းနဲ့မှကိုပညာရေးအတွက်ငွေရှာပေးနိုင်တဲ့နည်းလမ်းတွေပညာသင်စုတွေလည်းရခဲ့သေးတယ်ထင်တယ်နော်အဲ့လိုမျိုးအဲ့ကြတော့မှဆလိုတာအခွင့်အရေးအခွင့်အလန်းကိုကစရှာပြီးလမ်းဖောက်ပြီးတော့မှရပါတယ်လို့ထင်တယ
်ဟုတ်ကဲ့အဲ့ဒီမျိုးအဓိကတော့လေအဲ့ဒီမှာကိုလုပ်တဲ့အလုပ်ကိုအရင်စိတ်ဝင်စားပြီးတော့မှအာယုံဆူဆူဆိုက်ဆိုက်နဲ့လုပ်တော့ result ကလည်းကောင်းတယ်လို့ထင်ပါတယ်အဲ့လိုမျိုး result ကောင်းတဲ့အခါမှာကျတော့ grade တွေလည်းကောင်းတာပေါ့နော်နောက်ပြီးတော့မှအဲ့ဒီမှာ paper လည်း publish ဖြစ်လုပ်ဖြစ်တယ်teaching assistant လုပ်တဲ့ course မှာပဲ IP paper လည်း publish လုပ်ဖြစ်တယ်အဲ့နောက်ပိုင်းမှာခွင့်လန်းနေထပ်ပေါ်လာတယ်နောက်ပြီးတော့အဲ့ပါမောက်ခဆရာနေပြီးတော့မှ Ontario Graduate Scholarship ဆိုရှိရဲ့လျှောက်ပါလားတဲ့အစားအရသိတယ်အရန် competitive ဖြစ်တယ်ရဖို့မလွယ်ဘူးဆိုတော့ဒီကရမှာမဟုတ်ပါဘူးဆိုပြီးအဲ့လိုမျိုးတွေးထားပေးမယ်ဆရာလျှောက်ဆိုတော့လည်းလျှောက်လိုက်တော့ပေါ့နော်လျှောက်တော့လေအန်အော်စရာကောင်းစားပဲရသွားတယ်အဲ့ဒါလေအဲတနည်းရတာပေါ့နော်I scholarship တနည်းရတယ်ကျန်တဲ့အချိန်တွေကတော့အဲ့ဒီ research assistant တို့ teaching assistant တို့အိုက်ကဝင်ဝင်နေပဲအကြောင်းစရိတ်နေစရိတ်အကုန်ဖူးလုံးပါတယ
်ဟုတ်ကဲ့အဲ့တော့လေမြန်မာနိုင်ငံမှာဆိုလို့ရှိရင်အခုဒါလူငယ်တွေဒီလိုမျိုးကိုယ့်ရဲ့စိတ်အားတန်တဲ့ဘာသာရပ်မှာလေ့လာစီးပူးခြင်းနဲ့နိုင်ငံခြားမှာပညာသင်ခြင်းတဲ့သူတွေအများကြီးရှိတယ်အခုမမွေးမွေးကျူရဲ့ဟိုအကြောင်းစာတော့လေကျမဟိုမေးချင်တာပေါ်လာတာဗာလဲဆိုတော့အဲ့လိုလူငယ်တွေအတွက်ပေါ့နော်ဟိုပညာသင်စုမှရမှာမဟုတ်ဖဲနဲ့တခြားနီးလန်းနေနဲ့လဲကြောင်းတက်လို့ရတယ်ဆိုတော့မမွေးကျူရဲ့အကြောင်းကနေပြီးတော့ပြနေတယ်လို့ထင်တယ်သူတို့လိုလူမျိုးတွေအတွက်ကောကိုဘာပြောပြနိုင်မလဲရှင
်ဟုတ်ပါတယ်သူတို့အတွက်ပြောချင်တာကတော့လေတကယ်လို့ကိုကကိုသွားချင်တဲ့ပန်းတိုင်းတစ်ခုသိရယ်စန္ဒလည်းပြင်ပြတယ်ဇွဲလည်းရှိရယ်ဆိုရင်ဖြစ်မှာပါလို
့ခွင့်လန်းတော့ကိုကရအောင်ရှာယူရတာပေါ့နော
်ဟုတ်ပါတယ်
ဆိုတော့ပညာသင်စုရမှအကြောင်းသင်လို့ရတာမဟုတ်ဘဲနဲ့တခြားနည်းလမ်းတွေလည်းရှိရဲဆိုတာကိုအထူးသဖြင့်အမျိုးသမီးတွေလူငယ်တွေကာလကြံကြရင်ကျွန်တော်တို့မြန်မာနိုင်ငံမှာကကြတော့လေဟိုလိုအပ်တဲ့အချက်လက်တွေကအပြည့်စုံမရကြဘူးမရကြတဲ့အခါကျတော့တချို့ကြတော့လေဖြစ်နိုင်ပါမလားဆိုရယ်စိုးရိမ်စိတ်တွေပေါ့နော်ဖြစ်တတ်တယ်ဒါတွေကိုရောဘယ်လိုကြောဖြတ်သင့်လဲရှင
်အဲ့လိုမျိုးစိုးရိမ်စိတ်ကလေကိုယ်တိုင်းမှာတကယ်ရှိခဲ့တာပါscholarship ဆိုတာလေအဲ့လိုမျိုးကနေဒါမှာမလျှောက်ခင်ချိန်တုန်းကဆိုလို့ရှင် scholarship ဆိုတာအလွန်ကံကောင်းတဲ့သူတွေမှာရတာငါနဲ့မဆိုင်ဘူးပေါ့အဲ့လိုစိတ်မျိုးရှိခဲ့တယ်ရှောင်းလဲရမှာမဟုတ်ဘူးဒါပေမဲ့လေအဲ့ကိုကအဲ့ပညာရတဲ့ခုတအားလေးလာခြင်းနဲ့ scholarship ကလည်းရဖို့မလွယ်ဘူးဒါဆိုလို့ရှင်ဒီတိုင်းထိုက်နေတော့မှလားမဟုတ်ဘူးငါစူးစမ်းကြည့်မယ် So Rajosa Jimerson, but Mazon say and Pale, shout lightly, and eight the air out shout gila. Shout Jin Jayan, now my Jija Bioma, Sindame, Salome, so Bioma. I shall pull you, Udi Bioma. Janet, if I need them, send that you. Not so send that her, alone, yabe, John Denny in it. I alone look be any young, Demma Boss, so Bioma. So I scholarship will they say my boo, but no shall like they shall like Bioma. အပြင်မှာအလုပ်ရှာစရာကိုမလိုဘူးICRG ကအလုပ်ပေးလိုက်တော့လေအဲဒီဆက်အစစ်တန့်အလုပ်ကရရပါတယ်ဒီမျိုးအလုပ်ကရှာလာဆိုတော့မရှာဘူးတီချင်းအစစ်တန့်ရီဆာ့ချ်အစစ်တန့်အလုပ်ဆိုတာလေအဲ့တက်ကတူတွေကအကြောင်းသားတွေကိုထောက်ပံ့ပေးချင်လို့ရှိနေရဆိုတော့ရှိတယ်အဲ့ဒါမျိုးကလေမေ့ကြည့်အဲ့မျိုးနောက်ပြောမှအလုပ်မျိုးအခုကတော့ICRG ကအလုပ်ပေးလိုက်လို့
အဲ့လိုမျိုးအလုံးမပင်လဲအဲ့အကြောင်းမှလေရှိရအမြဲတမ်းလေ career opportunities ဆိုရှိရအဲ့မှာရှာကြည့်လို့ရှိရင်ဒီလိုအလုပ်တွေရှိနေတယ်
master လုပ်မယ်ဆိုရင်ねPhD ကိုလည်းလုပ်ဖြစ်သွားတယ်လို့သိရတယ်အဲ့ဒါရောပြောပြပါအောင်ဘယ်လိုလုပ်ဖြစ်သွားလဲရှင်ဟုတ်ကဲ့အစားတော့ master တက်မယ်ဆိုပေမဲ့လည်းနောက်တော့အဲ့အကြောင်းမှကoptions နှစ်ခုရှိရဆိုတာသိလာရတယ်master နဲ့ဘွေရမလားဒါမှမဟုတ်ရင်master ဘွေကိုမယူဘဲねPhD ကိုပြောင်းပြီးတော့အဲကျောင်းတော့ပိုကြကြတက်ရမှာပေါ့เนาะနောက်ဆုံးPhD ဘွေရမယ်ဘယ်တစ်ခုလုပ်လဲဆိုတာအဲ့လိုမျိုး
အပြုသမီးကဏ္ဍအပြီးမှာတော့အမေရိကန်ပြည်ထောင်စုကအဖြစ်အပျက်တွေကိုတင်ပြထားတဲ့သုဒ္ဒဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်ရပါမယ်။တယ်ယူပို့ဆောင်ရေးကားကုမ္ပဏီပိုင်ဆိုင်လာသူမြန်မာဒုက္ခသည်အကြောင်းအပြင်ကော်လိုရာဒိုအချင်းတောင်ကရေဒီယိုအကြောင်းတွေကိုတင်ပြထားပါတယ်။ကိုအောင်အောင်ကတင်ပြပေးတာပါ။
ကိုမိခန်ဟာ2009ခုနှစ်မှာအမေရိကကိုဒုက္ခသည်ဖြစ်ရောက်ရှိလာတာပါရောက်ခါစားမှာတော့မတူညီတဲ့ရင်ကျေးမှုတွေကြားခက်ခဲတွေရှိခဲ့ပြီးနောက်ပိုင်းမှာတော့ကောလိပ်ဒုတိယနှစ်အထိတာတက်ခဲ့ပါတယ်အဲဒီနောက်သူနာပြုအဖြစ်လုပ်ကင်ခဲ့ပြီး2014အရောက်မှာတော့ကုန်တင်တွဲကားကြီးတွေစမောင်းပါတယ်ကားမောင်းတဲ့အလုပ်ပါကြောင့်ရွေးချယ်ခဲ့လဲဆိုတာကိုသူကအခုလို့ပြောပြပါတယ်
ဒီမှာပြောလို့ပါဗျာဒီအမေရိကန်ဒရင်းပါဗျာကိုကြမ်းနေတဲ့ကိုလို့ရင်းနာကိုဝင်ကိုလဲရအောင်မှာဆိုတော့အကြောင်းတခြားအလုပ်တွေမှာလဲလုပ်ကြည့်တယ်အဆင်မပြေဘူးကာမောင်းနဲ့အလုပ်ကအရင်တော့ပတ်သက်နေတဲ့ပို့လို့ကျင်လို့ပဲဟိုကစလုပ်မယ်ဆိုတော့လုပ်ဖြစ်တယ်ဒါပေမဲ့နောက်ပိုင်းမှာတွေ့လာတာဆိုတော့ကိုကာမောင်းလို့ကိုမောင်းတာမပြောတာတခြားအလုပ်တွေလည်းစလုပ်ရှင်းကာမောင်းတာမပြောဘူး
အမေရိကန်မှာလုပ်ငန်းဝင်တွင်တွေ့ကြုံတွေကိုအချင်းချင်းဖလှယ်ပြောဆိုလေးရှိကြပါတယ်။ကောင်းမောင်းစဉ်ကာလအတွင်းလုပ်တဲ့ရင်အိန္ဒိယရင်မောင်းတူအကြံပေးမှုကနေကုန်တင်ရင်ကုမ္ပဏီတစ်ခုကိုစတင်ထူထောင်ခဲ့တာလို့ဆိုပါတယ်။ကိုယ့်ဘာကိုကုမ္ပဏီစားထောင်မှာဆိုရင်
profit ကတော်တော်များများရှိတယ်။မန်နေဂျ်မန့်ကတော်တော်များများလုပ်လို့ရှိရင်မင်းရဲ့ဟိုဒါဒီ expense နဲ့ profit ကိုမင်းတွက်နိုင်ကုမ္ပဏီကောင်းမောင်းတော်တော်များများမင်းလို့ရှိရင်မတွက်နိုင်ကြဘူးဗျ။ နာမည်ကရှင်းပြမှာဆိုတော့သူကလေးစားမယ်တနိုင်တော့ကျွန်တော်သူထိုင်တော့တေချာပါဆားရဆားလာနေရှင်းပြရှင်းပြတော့အာမင်အာ
ပြန်မြခွန်နာရီလောက်ကောင်းမောင်းခဲ့ပြီးနောက်လင်းနှစ်အကြာ2018ခုနှစ်မှာခန့်တယ်ယူပို့ဆောင်ရေးကုမ္ပဏီစတင်ထူထောင်ခဲ့တာပါကိုရိုင်းကောင်းမောင်းရင်ကုမ္ပဏီကိုကြီးကြပ်သလိုဇနီးဖြစ်သူကလည်းရုပ်လုပ်ငန်းဆောင်ရွက်စာတမ်းကိစ္စတွေကိုပူပေးတယ်လို့ပြောပါတယ်ကိုကုမ္ပဏီကကားတွေကိုလည်းဘေးအန္တရာယ်ကင်းအောင်နီးပညာသုံးပြီးတော့စောင့်ကြည့်သတိပေးရတာတွေလည်းလုပ်ရတယ်လို့ပြောပါတယ်အဲ ဖောသွားတာပေါ့နော်ဟိုဒီလီဘာအဆုံးလေးဘလောက်လေးကြာကြာနေလားလေအကွေကွေတာအကျန်လား အခုရတာကျန်းတယ်ဆိုလို့ရှိရင်ကျွန်တော်ကားထဲမှာ GPS ကိုကြည်စံလာအောင်ရှိတယ်ကြည်စံလာဆိုအခုလို့ရှိရင်ကားဘလောက်ရင်းလဲပေါ့နော်ရင်းလို့ရှိရင်အဲ့ဒီကောင်အောင်အစကျွန်တော်အာ email လာတာ
ဖိုးအင်းမျိုးကကိုတိန်းထောင်းအောင်ဟာ college ကနေဆက်ပြင်ထင်းသိမ်းပွဲရရှိထားသူပါကုန်တင်တွဲကမောင်းရတာဟာဝင်ငွေကောင်းတယ်လို့ဒုက္ခိတတူဖြစ်နေတာကြောင့်လဲခန့်ကုမ္ပဏီမှာကားစမောင်းပြခဲ့တာလို့ဆိုရတယ
်ကျွန်တော်ဟိုပထမဦးဆုံးကားသမားပွားရောက် offer လုပ်တာဒီကုမ္ပဏီကစတာဒီကုမ္ပဏီကကျွန်တော် offer လုပ်တယ် offer လုပ်တဲ့ခါမှာအာကျွန်တော်ကိုသူတို့ဟိုတစ်လခွဲနှစ်လနေပါလောက်ကျွန်တော်ကို train ပြီးတော့မှကျွန်တော်ကိုသူတို့ပိုင်တဲ့ကားကိုကျွန်တော်အပ်ပြီးတော့အပ်တယ်အဲ့တော့မှကျွန်တော် OTR နဲ့ကျွန်တော်စမောင်းတာပေါ့ OTR ဆိုတော့ over the road ပေါ့နော်လမ်းပေါ်ကနေကျွန်တော်တို့တပတ်တစ်ခါတော့မဟုတ်တစ်လတစ်ခါလောက်မှအင်တန်ရတဲ့လို့ကျွန်တော်စလုပ်ရတာ
အမေရိကန်ပြည်ထောင်စုမှာကိုဗစ်ကာလပြီးဆုံးကနေတည်ယူပို့ဆောင်ရေးကဏ္ဍအတွက်လုံသားအင်အားအများပြားလိုအပ်နေတာပါဒါကြောင့်ကားပေါင်းတင်ရန်တွေမှာဆိုရင်လည်းအချိန်ပြည့်တင် जा ပေးနေရပါတယ်အချို့ကုမ္ပဏီတွေကတော့တနိုင်ငံလုံးအနှံ့ကုန်စည်ပို့ဆောင်ရတယ်လို့တချို့ကတော့ဒေတာရင်းအခြေဆိုင်ရာပြည်နယ်ဝန်ကျင်မှသာပို့ဆောင်တာပါဒါကြောင့်မိသားစုရှိသူတွေအဖို့တော့သတိနဲ့ရွေးချယ်မှုမမှားဖို့ကိုမစ်ခန့်ကအခုလိုအကြံပြုရတယ်
ဒီအရန်တရတဲ့အချိန်မှာလဲမောင်းရတယ်အာကျွန်တော်ရန်ကြတဲ့အချိန်မိုးတိတိမေရွာတဲ့အချိန်မှာလဲမောင်းရတယ်ဆိုတော့အန်နေများတယ်လမ်းမှာလဲအက်ဆီဒန့်ဖြစ်လာတယ်အချိန်မျိုးဆိုတော့အန်နေအရန်များတာလုပ်ပါအာအဲ့ဒီတောင်မလို့ပတ်စံတစ်ခုအဲတော့မလို့စီချင်ဘူးအာနောက်တစ်ခုကိုတည်ရမှာကိုယ့်ရဲ့မိသားစုနဲ့ဟာကိုယ့်ရဲ့အမျိုးသမီးနဲ့အာကိုယ့်ရဲ့တာသမီးနဲ့အဆင်ပြေမလားအာအရင်ဆုံးတာမင်ဆိုနေပြီးမှအားလုံးကနေပြီးတော့ ထောက်ပံ့ပေးတယ်ဆိုမှလို့ပါတင်ပါလို့ကျွန်တော်အကြံပေးချင်ပါတယ
်ရင်ပိုင်ရှယ်ကားမောင်းသူဘွားကနေခုအခါမှာကုန်တင်ထရက်ကား9စီးအထိပိုင်ဆိုင်ထားပြီဖြစ်ပြီးကုမ္ပဏီရန်လိုင်းဝင်အလုံး26စီးအထိရှိလာပြီလို့ဆိုရတယ်တယ်ယူပို့ဆောင်ရေးကဏ္ဍမှာကုန်တင်ထရက်ကားတွေရဲ့အခန့်ကဏ္ဍဟာဘယ်တော့မှပျောက်ကွယ်စရာအကြောင်းမရှိဘူးလို့လည်းပြောဆိုပါတယ
်အမေရိကန်နိုင်ငံမှာကုန်ပစ္စည်းပို့ဆောင်ရေးလုပ်ငန်းကဆက်လက်ပြီးတော့အတိုးတက်မယ်လို့တော့ကျွန်တော်မြင်ပါတယ်ခင်ဗျဘာဖြစ်လို့လဲဆိုတော့အမေရိကန်နိုင်ငံကုန်ပစ္စည်း900ရန်အောင်ကကွန်ကားကြီးတွေစမိုင်းထရက်တွေနဲ့ပဲတည်တာအဲ့လိုတောင်မလို့အများတန်းစမိုင်းထရက်တွေလိုအပ်တယ်ပြီးတော့ကံမောင်းသမားတွေလိုအပ်တာဆိုတော့ဒီလုပ်ငန်းကဆက်လက်ပြီးတော့တိုးတက်သွားမှာပ
ါခိုင်းမြန်မာနေဆက်노보ဒုက္ခသည်စကမ်မှာနှစ်နှစ်ကြာနေခဲ့ပြီးနောက်ကိုမင်းခန့်ဟာအသက်16နှစ်အရွယ်မှာအမေရိကန်ပြည်ထောင်စုကိုရောက်ရှိလာတော့ပါအခွင့်အရေးတွေကိုတက်ဆွမ်းသလောက်ရယူနိုင်တဲ့တိုက်ပြည်မှာသူ့ရဲ့အမေရိကန်အိမ်မက်တွေတိထက်ပိုပြင်းပြင်းအောင်အကောင့်ထဲပေါ်သွားမှာဖြစ်တယ်လို့လည်းသူကပြောရတယ်ခင်ဗျာကော်လိုရာဒိုပြည်နယ်ကအမျိုးသမီးအချင်းထောင်ထဲမှာရေဒီယိုအစီအစဉ်အတွက်အခုလိုပြင်ဆင်နေကြတာပါ
Welcome to Hotlines on Inside Wire. I'm Cynthia Gonzalez.
I'm Amber Pierce.
And I'm Sarah Berry.
At Denver Women's Correctional Facility.
ကော်လိုရာဒိုအချင်းထောင်ရေဒီယိုဟာအမေရိကမှာကော်လိုရာဒိုပြည်နယ်အတွင်းစတင်အသံလွှင့်တဲ့ပထမဆုံးရေဒီယိုဌာနလည်းဖြစ်ပါတယ်။အချင်းသားတွေကဒီရေဒီယိုအစီအစဉ်ကိုအချင်းထောင်အတွင်းမှာနားထောင်နိုင်တယ်လို့အချင်းထောင်ပြင်ပကသူတွေကလည်းဖုန်း application ကနေတဆင့်နားထောင်နိုင်ပါတယ်။ Cynthia Gonzalez လေးစာရေဒီယိုအစီအစဉ်အတွက်တပတ်ကို90အလုပ်လုပ်ပါရယ
်မနေ့စောကြီးကလေးကအလုပ်သွားချင်နေလို့ညအိတ်ချိန်မြန်မြန်ရောက်ချင်ပါပြီ
ရေဒီယိုအစီအစဉ်မှာသတင်းကေးတချင်းနဲ့အချင်းကြနေသူတွေနဲ့တွေ့ဆုံမင်းမြန်နဲ့ Behind the Mic အစီအစဉ်လည်းပါဝင်ပါရယ်တွေ့ဆုံမင်းမြန်နဲ့အကြောင်းအရာတွေထဲမှာမူရစ်ဆေးရဲ့တားကောင်ဖြစ်ရတဲ့ကလေးမိခင်လည်းပါပါရယ်
That I chose my addiction over my kids.
ကလေးတွေကိုဂိမ်းဆိုင်တော့ပဲမူရစ်ဆေးကိုသာယူမိခဲ့ပါတယ်။ဒါလို့ပြောရတာရှက်စရာကောင်းပေမဲ့ဒါဟာအမှန်ပါ။သူတို့ဘဝအများကြီးနင်းနာသွားတာကြောင့်လေကို့အပေါ်ခွင့်လွှတ်နိုင်ပါစေလို့သာဆူတောင်းရပါတော့တယ်လို့သူကပြောသွားတာပါ။အခုလိုအစီအစဉ်မျိုးဟာထုတ်ဖော်ပြောလိုက်ရသူအတွက်ရောအလားတူနောင်တတွေနဲ့နေထိုင်နေရသူတွေအတွက်ရောစိတ်ပိုင်းဆိုင်ရာကုစားမှုလည်းဖြစ်စေပါရယ်။ရေဒီယိုအစီအစဉ်မှုတစ်ဦးဖြစ်တဲ့ Sarah Barry ကလည်းလူတွေဟာရင်ဖွင့်တိုင်ပင်စရာမရှိတော့တဲ့အခြေအနေမျိုးမှာပြစ်မှုတွေကျူးလွန်တတ်ကြတယ်လို့ဆိုပါတယ်။ဒါကြောင့်ရေဒီယိုအစီအစဉ်ကနေတဆင့်ဖေးမအကြံပြုတာတွေလုပ်ပေးပြစ်တယ်လို့ပြောပါတယ
်။ We are trying to create
a Zoomy Taiwan နဲ့မှာပြည်သူဝန်ဆက်ပါဝင်လာနိုင်အောင်ကြိုးစားဆောင်ရွက်နေကြတာပါ
။ရေဒီယိုအစီအစဉ်မှုတွေကိုကူညီပေးနေသူကတော့ Denver Tech သို့ Media အကြံပေး Ryan Konaro ပါ။အချင်းထောင်တွင်နဲ့ပြင်ပကိုဆက်သွယ်ပေးနိုင်အောင်အခုလိုစီစဉ်လာလို့ဆိုပါတယ်။
You know over 90% of Colorado
Colorado အချင်းထောင်ထဲမှာရှိတဲ့90ရာခိုင်နှုန်းကျော်ဟာသူတို့မိသားစုအတိုင်းဝိုင်းနဲ့ပြန်ကြမှာပါသူတို့ဒီမှာရှိနေကြအတွေ့အကြုံကောင်းတွေရသွားစေဖို့ကျွန်တော်တို့လုပ်နေတာပါ
ထောင်ဆယ်နှစ်ကြာခံနေရတဲ့အစီအစဉ်မူ Amber PS ဟာနောက်နှစ်နှစ်အကြာမှအချင်းထောင်ကလွတ်မှာပါဟိုလုံးကတော့အပြင်ရောက်ရင်ဘယ်လိုနေထိုင်ရမယ်ဆိုတာကိုမသိပေမဲ့လည်းအခုအခါသူများတွေကိုအကူအညီပေးရင်ကိုယ့်ကိုယ်ကိုယုံကြည်မှုအပြည့်ရှိလာတယ်လို့ပြောပါရခင်ဗျာ
ကျ
VOA America အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်ဆာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram ဆာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ။
ဆက်လက်တင်ပြပေးမှာကတော့သိပ္ပံတဲ့နေပညာအစီအစဉ်ပဲဖြစ်ပါတယ်။မြေရှားတတ္တုပမာဏမက်ထရစ်တန်ချိန်44သန်းနဲ့ကမ္ဘာမှာအကျယ်ဝဆုံးအသတ်မှတ်ခံရတဲ့တရုတ်ရဲ့ထုတ်လုပ်မှုဟာအိန္ဒိယချင်းမြန်မာအပေါ်မှာမူတည်နေပေမဲ့မြန်မာမှာမြေရှားတတ္တုဘယ်လောက်ကျယ်ဝတယ်ဆိုတာတရားဝင်မှတ်တမ်းမရှိသေးပါဘူး။ကမ္ဘာဈေးကွက်မှာမြန်မာမြေရှားထုတ်လုပ်မှုဟာ2021ခုနှစ်မှာမက်ထရစ်တန်ချိန်3000ခွဲနဲ့တတိယနေရာမှာရှိခဲ့ပြီးမနှစ်ကစတုတ္ထနေရာမှာလည်း 38,000 ထုတ်လုပ်ဆဲဖြစ်တဲ့အတွက်မြမမြေရှားတတ္ထုတွေဘယ်လောက်ကျေဝနေပါသလဲဒီတစ်ပတ်တော့မြန်မာနဲ့ကမ္ဘာတစ်လောက်ကမြေရှားတတ္ထုတိုက်တွေဖြစ်တည်တဲ့အနေအထားကိုသိအောင်လို့ဩစတြေးလျနိုင်ငံဒတ်တတ္ထုရှောက်ဖွေဒူဖို့ရဲ့အကြံပေးဒေါက်တာဦးအောင်ပွားကိုဒေါက်ခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်
မြေရှားတတ္တုကိုကဘာပေါ်မှာအလုံးကလိုချင်နေကြပါတယ်ဆရာမြေရှားတတ္တုကတော်တော်ရှားပါသလားဆရာ
မြေရှားတတ္တုကရှားပါတဲ့ပစ္စည်းမဟုတ်ပါဘာလို့ဆိုတော့မြေရှားတတ္တုဒီရဲ့ average ပါဝင်မှုကဘာဟုတ်သော်အပေါ်ရန်လာကြောက်လာတယ်မှာဆိုရင်ချမ်းသာဆိုရင် 220 ppm လောက်ရှိပါတယ်ဒီ concentration ဟာကျွန်တော်တို့အများသိတယ်ဟုတ်သဘောကျင်းဒီတို့ဇင်းတို့တဲ့အများကြီးများပါတယ်နောက်တစ်ခုကလည်းပဲကျွန်တော်တို့ဒီရှူရည်တဲ့အစာပေါင်း200လောက်ကိုများပါတယ်မြေရှားတတ္ထုကရှားပါတဲ့ပစ္စည်းမဟုတ်ပေမဲ့လို့သူ့တစ်ခုနေတဲ့ဒီ concentration လောက်ပြီးမှ audible စီမြေရှားတတ္ထုတိုက်ကြီးဖြစ်ဖို့ကတော့အင်မတန်ခဲရင်ပါတယ်သူကဒီပြင်းတွင်းထွက်တည်တဲ့မှာပဲပါဝင်နေပါတယ
်ဆက်ဒီဟိုနည်းနည်းလေးရှင်းပြပေးပါဆရာမြေရှားတတ္ထုဒီတိုက်ဖြစ်လာအောင်ပေါ့နော်ဒီမြေရှားတတ္တုတွေပြန့်ကျင်းနေတဲ့မြေရှားတတ္တုတွေတစုတဝေးတည်းထုတ်နိုင်အောင်လို့ဒီတတ္တုတိုက်ဟိုဘယ်လိုပုံစံမျိုးနဲ့ဖြစ်လာလဲပြောပြပေးပါဆရာ
မြေရှားတတ္တုတိုက်တွေကတော့ဒီကျွန်တော်တို့ဒီအဓိကပါဝင်တဲ့တွင်းချက်တွေပေါ့လေဘာလို့လဲဆိုရင်ဟိုစားဘတ်စနာဆိုက်တို့ဝန်နာဆိုက်တို့နောက်ပြီးကလေးတွင်းချက်တွေနောက်ပြီးတော့မှကျွန်တော်တို့ဇန်နုတိုင်းလို့ပြောတယ်ဒီမြေရှားတတ္တုတွင်းချက်တွေဟာကျွန်တော်တို့ဘူမိပေဒကြောက်တည်တဲ့မှာနောက်ပြီးတော့မှအနယ်တည်တဲ့မှာနောက်ပြီးတော့မှဒီမြေစည်းလွာတည်တဲ့မှာခိုအောင်းနေပါလေအဲ့ဒီကမှကျွန်တော်တို့ရကဒီမြေရှားတတ္ထုတိုက်တွေဖြစ်ပေါ်လာတာဒီတော့သူတို့တွေဖြစ်ပေါ်လာခြင်းဟာတန်ဒီအချင်းဆိုရင်ဘူမိပေဒအရာဆိုရှင်ဒီမူရင်းမြေရှားတတ္ထုတိုက်တွေရှိလာမယ်နောက်တစ်ခါကျွန်တော်တို့ဒီဒုတိယဖြစ်ပေါ်လာတဲ့မြေရှားတတ္ထုတိုက်တွေဖြစ်လာမယ်နှစ်မျိုးရှိပါဟ
ိုမူရင်းတတ္ထုတိုက်ကြောင်းနည်းနည်းပြောပြပေးပါဆရာ
မူရင်းတတ္ထုတိုက်ဆိုတာကတော့ကျွန်တော်တို့ဒီပေါ့လေအဓိကအားဖြင့်မိသင်ကြောက်တည်နဲ့တွဲဖက်နေတဲ့ရေရှားတတ္ထုတိုက်ပါနော်အဲဘာကြီးပါလဲမဆိုရင်မိသင်ကြောက်တည်တဲ့မှာဆိုရင်အဓိကအားဖြင့်ကာဗွန်နဲ့တိုက်လို့ခေါ်တဲ့မိသင်ကြောက်တည်နဲ့တွဲဖက်နေတဲ့ရေရှားတတ္ထုတိုက်တွေရှိတယ်နောက်တစ်ခါကျွန်တော်တို့ဒီပိုတက်ဆီယမ်ဆိုဒီယမ်ကျွဲဝတဲ့မိသင်ကြောက်တည်ဖြစ်တဲ့ဂရနိုက်တို့လိုဆိုင်ယာနိုက်တို့လိုဖက်ကမတိုက်တို့လိုအဲ့ဒီမိသင်ကြောက်တည်ရှိတယ်နောက်တစ်ခါဒီမီးတောင်ကြောက်ဆိုရယ်ထရက်ခိုက်တူအဲ့ကြောက်တည်တဲ့မှာပါဝင်နေတဲ့မြေရှားတတ္ထုတိုက်တယ်ဒါကိုကျွန်တော်အားလုံးပရိုင်မာရီသို့မဟုတ်မူရင်းမြေရှားတတ္ထုတိုက်တို့ခေါ်ပါတယ
်ဟုတ်ကဲ့နောက်ဟို secondary ဒီဒုတိယနောက်တစ်ဆင့်ဖြစ်လာတဲ့မြေရှားတတ္ထုတိုက်ရောဆရာ
ဒုတိယဖြစ်လာတာကတော့ကျွန်တော်တို့ခုနကပြောတဲ့မူရင်းတတ္ထုတိုက်တွေကိုကြေမာခြင်းတန်ခံရမယ်နောက်ကသူတို့တွေကို sedimentation process ဖြစ်တဲ့အဲ့ဖြစ်စဉ်တွေကဘာလဲဆိုရင်ဒီဝေဒါရင်ဒီမွားစားတွေကိုတိုက်စားခြင်းခံရမယ်ပို့ဆောင်ခြင်းစုခံရမယ် erosion ပေါ့လေ transportation နဲ့နောက်ကဒီပို့ချခြင်းအဲ့ဒီအောင်ဖြစ်ပေါ်လာတဲ့ deposit တွေကိုဟိုသတ္တုတိုက်တွေကို secondary ပေါ့လေထပ်ဆင့်ဖြစ်တဲ့ဟာလို့ခေါ်ပါတယ်ဒီတော့အဲ့ဒါကြီးကဘာလဲဆိုရှင်ခုနကမိသင်ကြောက်တွေအဲ့ဒီပေါ်မှာဖြစ်ပေါ်နေတဲ့မြေစည်းတွေတွေထဲမှာကျွဲဝနေတဲ့ဒီမြေရှားသတ္တုတိုက်တွေရှိပါတယ်ဥပမာတစ်ခုဆိုရင်ကျွန်တော်မြန်မာပြည်မှာဆိုကချင်ပြည်နယ်အဲ့ဒီမှာဆိုရှိအဲ့ဥစားပေါ်ကြေမာချင်းတော့ဖြစ်လာတဲ့ရှုပ်မြေတွေတွေမှာကလေးတွေမှာမြေရှားတတ်ထုတွေကျော်ဝတယ်ဒါနဲ့မကပါဘူးကျွန်တော်တို့ဒီဟိုကဝန်ကြောက်တွေလက်ထွက်တွေတွေမှာဘောက်ဆိုက်တွေတွေမှာလည်းရှိပါတယ်နောက်ကျွန်တော်တို့ဒီအကယ်၍အဲ့ကောင်သဲယူဝါမယ်ဆိုရှင်ကျွန်တော်တို့ဒီအလူဗီယံပလေးစာဒီပိုဇစ်ပေါ့မြေတွေချောင်းတွေအဲ့ဒီမြေနိုင်တွေမှာပို့ချတဲ့ဒီပိုဇစ်တွေဖြစ်ပါတယ် Now the Kuwada beach poly, Ganchi Dima, she needed, play me, now got Penedema Pochari had it. You are sensing, you are the Minchata to Tai Shiba.
So, the Kababa Marnet Obono, Minchata to Tai Amyazo Penia Jabale, Penia Mashibale.
Minchata to Tai Amyazo Mado, Tiobi Mashiba. Tiobia, Yado Pin, you know, the meeting Japani Pilade, the Bose de Shide, now the Gajano de Bosabo. Ion absorption so that Jimaza and your pillade or the Bozidi Shiva, General Yamabi, Kachimine, the Ashiba, the Shamas, or Dubia, and Adiga, Toba, Dudiaga, General D, America, Tote, Naga, Australia, Tote, India, Tote, Russia, Tote, Canada, Tote, Amyu Shiva.
That's the idea, the Mibo Mabe, Shira, Lassap, the Pin, other nature is the same.
ที่เป็นเนี่ยเอาเต็มมาเลยที่มีชาติตัดตัดที่ชินเนี่ยนะพ่อสาวโอเคชินเนี่ยมาเลยที่ชาวเนี่ยมีอะไรที่ออกมาจะเส้นเป็นการชีดมาชีดไอ้ก็มาจะเส้นที่ใจสามุทรปูชามุทรที่ลาเรขามาจีนเราตัวเป็นเนี่ยยี่ปีอักกูยอดไอ้ที่มายอดตัวเรขามาจีนเราตัวที่เป็นเนี่ยยี่อักกูจีนเราสโลว์ดีกว่าคนเดินเดินเชฟตัวไอ้ดูหามันมีเท้าเช่ามาจีนเราตัวที่ปูชามุทรชีดไอ้มาไปด้วยเลยสุดที่ ที่เรามีส่งจากพอสโบไรด์คอร์ดเนื่องจากเราดีแมกนีสดูดูรูคอร์ดแมกนีสตัวเซตที่พิลาร์เนี่ยนอกจากไอ้ฮอบเบอร์มาสเซตชิมาส่วนเช่นที่เราโกโบส่วนตัวเซตที่พิลาร์บีดมาฮู้เอาส่งบอตุนยาดมาเชื่อในชีลาบัตเตอร์แต่ยาที่เราดูดูยูเป็นเนี่ยเอามาชีเนี่ยมีชาติตัวใดที่ถ้ากูที่เราดูดูดูน่ะโอ้ปีนี้ชีเนี่ยยาด้วยส่วนด้วยแล้วก็เนาะเอเนียตโมดิอาแกนชีเอาชีเนี่ย จีโน่เป็นสิบเอ็ดตัวเดียวเอาเชียงมาอันนั้นจีมาเลยมีชาติตัวใดจีเดียวตัวทับอันนี้ฮอบบอลเลยเป็นสิบเอ็ดตัวเดียวเย่เอาเชียงมาสูรุษีมีชาติตัวใดประมาณนั้นฮะตัวตัวเช่เอียกันนี่ก็ประมาณนั้นอันนี้มาสี่เดียวมีชาติตัวใดนั่นเดียวตรงเสียสิบอันนี้เดียวเป็นสิบเอ็ดตัวเดียวจีมีมาสี่เดียวมีชาติตัวใดอ่ะอาซาบังยาบังมีอาสวะท้องเนี่ยจีบอ่ะจีมาเดียวตัวนั่นมาทับอ่ะอุปมา ญี่ปุ่นในงานนี้ตัวจูมิวันนี้เปล่าที่เชิดตั้งแต่ฟิลิปปินส์นั่นท่อเป็นเอามีจังอาหลงเสียมาจุดทับไปเป็นเทมาจุดเลยส่วนนี้เทมาจุดทับไอเทมาจุดทับเลยที่เชิดตั้งแต่ประมาณนั้นฮะที่นี่ก็ประมาณอเมริกาส่วนที่เชิดตั้งแต่ไต้หวันเนี่ยเดี๋ยวบีมาชีเลยฮะชีเลยประมาณนั้นเลยซาบังตงเซลล์มีอะไรเลยจะรักก็รักทับไปไอเราก็จะโน้ตดีญี่ปุ่นส่วนนี้เปล่า
กูไม่เจอแกมาจีนเราดูทุกเมื่อสุดเลยสมเด็จเจ้าลูกอยู่นั่นท่องนั่นสักคนมาดูสักเด็กทุกเรื่องแต่ถ้าดูชาวพื้นทุกพ่อยจะจำเป็นเด็กๆอ้วนพ่อยเปรี้ยวจ้าจันเลยเว้ยที่เดินผ่านก็ติดปัญญานี่เป็นยังกันนะกูที่มาเว้ยยันอะไรเว้ยสิน่าจะประมาณเต็มปีสมยาว ไทยในงานมาอันยามาช่วยเปล่าลดมาอันยาสูสีเรียกใครงานกูมาช่วยเปล่าวัยเอาลาดูเรนเนตันบีส่งข้อลาดูเรโกอันยาปิดูจำมาเอกิจอาด้วยกูยิ่งเจอเลดิกาอยู่เด็กกันอุ้งซีเซนคู่กูเล่าสอนในบาร์เองที่ซีเซนฮาเลสเซสมูกันเด็กเซนกูเซนไหนเนี่ยHPVเนี่ยโควิด-19โลกูเซยอกาเรเนปัตตาบิกาโกเอเจทูปีมบีอดีกาติชินัยมุปติเดลกูเซยอกาเทนโจยทานากับเปล่าบาร์เอง ไทม์ยามานี่จะอันนี้พยายามต้องซูมมาต้องจานนี่นี่แหละไปงานไต้หวันไปว่ากันได้ด้วยอยากงานสิเดสิบเอ็ดดูข้าเดรีไทยในงานเด็กกูพิลากันจะบาร์เลยแล้วเนี่ยจีเร่บงดันเนี่ยจ้าดูมีโกลงเนี่ยทบบอลากันเลยลุเล่ยังมีแต่ตีริกาเปียวบาร์เลยทั้งไปไม่เบ็ดตาพอดีจ้าไต้หวันไปว่าเรื่องสุดากูรอดีจ้ามติยาที่บ้าวที่ด่ากันเนี่ยเปียวสูเจียเราพยายามต้องซูมมาสิเดสักก็สักแต่ยังนี่เชื่อเลยเนี่ยตอนนี้ตาพอดีจ้าไต้หวันไปด่าลุเปียวบาร์เลย กาซากาเซลเนี่ยนี่นามายานี่ที่เราเนี่ยสุไลเปียวเนี่ยมีหน้าทาร์เรสุไลที่เรื่องเรื่องมีหน้าทาร์เรสุไลที่เรื่องเรื่องมีหน้าทาร์เรสุไลที่เรื่องเรื่องมีหน้าทาร์เรสุไลที่เรื่องเรื่องมีหน้าทาร์เรสุไลที่เรื่องเรื่องมีหน้าทาร์เรสุไลที่เรื่องเรื่องมีหน้าทาร์เรสุไลที่เรื่องเรื่องมีหน้าทาร์เรสุไลที่เรื่องเรื่องมีหน้าทาร์เรสุไลที่เรื่องเรื่องมีหน้าทาร์เรสุไลที่เรื่องเรื่องมีหน้าทาร์เรสุไลที่เรื่องเรื่องมีหน้าทาร์เรสุไลที่เรื่องเรื่อง
ကြပါစေ။